Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်ပြည်ထောင်အမေရိကန်တန်ရဲ့2020ပြည့်နှစ်ဖေဖော်ဝါရီလ13ရက်ကြာသပတေးနေ့ညပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ1925 32ပထမနာရီဝက်မှာလိုင်းလမီတာ190တို့အပြင် VO ရဲ့ Facebook စာမျက်နှာ VO Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါလိမ့်ရှင်။ကျွန်မခွာညိုပါခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
မင်္ဂလာညချမ်းပါခင်ဗျာဒီကနေ့ညပိုင်းသတင်းတွေကိုမဆုမြတ်မွန်နဲ့ကျွန်တော်ကြော်ကြော်သိမ်းပြပြမှာပါ COVID-19 virus ကြောင့်တရုတ်နိုင်ငံမှာသေဆုံးသူ1300ကျော်သွားပါပြီကွန်ဂရက်လူတော်သဘောမတူဘဲအီရန်ကိုတိုက်ခိုက်တာမျိုးမလုပ်နိုင်အောင်ဟန်တားတဲ့ဆုံးဖြတ်ချက်ကိုအထက်လူတော်မှာဒီကနေ့မဲခွဲဆုံးဖြတ်ဖို့ရှိပါတယ်တရုတ်ဆိုရကဟောင်ကောင်ရေးရယုံအကြီးအကဲကိုအစားထိုးလဲလှယ်လိုက်ပါတယ်ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားဖို့ထိတန်းသတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
ဒီကနေ့ညပိုင်းနားဆင်ရမယ့်သတင်းလွှာလေးတွေမှာတော့တရုတ်ပြည်မှာစတင်ခဲ့တဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုဟန်တာထိန်းချုပ်နိုင်ဖို့အတွက်ခရီးသွားလာမှုတွေပိတ်ပင်ထားတာကနေပြီးတော့ဒေသရင်းနဲ့မြန်မာနိုင်ငံမှာရောစီးပွားရေးထိခိုက်လာနေတဲ့အခြေအနေကိုအခုလိုနားဆင်နိုင်ပါတယ
်ဟိုအားကိုတဲ့ကားကုမ္ပဏီတွေစားတောက်ဆိုင်တွေဟိုဟိုတယ်တွေဆိုအကုန်လုံးကဟို 80% လောက်ကြီးပြီးသွားပြီလေအဲ့တော့ပြည်သူတို့ရဲ့ကုမ္ပဏီတွေလည်းအကုန်လုံးကငိုတို့ထိုင်သွားပြီအနောက်နိုင်ငံ
မြန်မာနိုင်ငံခီးသွွားလုပ်ငန်းရှင်များအသင်းနာယကရဲ့ပြောကြားချက်နဲ့အတူနားဆင်ရမှာပါ။ဘူးသီးတော်မြို့နယ်ထဲကကြေးရွာစာတင်ကျောင်းဝင်းတစ်ခုထဲလက်နက်ကြီးကြီးကြားရပောက်ကွဲခဲ့လို့ကျောင်းသားအယောက်20လောက်ထိုင်ရာရသွားတဲ့အချိန်နေထိုင်းမြန်မာနယ်စပ်ကရွှေ့ပြောင်းကျောင်းတွေမှာကလေးများနဲ့ထိမ့်မှတ်ပျော်ပွဲရှင်ပွဲပညာရေးပြိုင်ပွဲတွေကျင်းပတဲ့အကြောင်းနဲ့အတူအမေရိကန်မှာမျိုးတုံးပြောက်ကွယ်ရမယ့်အင်ဆက်မျိုးစိတ်တွေအကြောင်းကိုလည်းနားဆင်ကြရမှာပါ။အခုရင်ဆုံးတော့ထိတ်တန်းရောက်နေတဲ့ဒေတာရင်းနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မဆုမြတ်မွန်တို့ကပြောပြပါမယ်ရှင်။
ကိုရိုနာဗိုင်းရပ်စ်ပိုးစတင်ဖြစ်ပေါ်တဲ့ရေနိုင်ငံဟူဘေးပြည်နယ်မှာဒီဗိုင်းရပ်စ်ပိုးကြောင့်သေဆုံးသူနောက်ထပ်254ယောက်ရှိတဲ့အကြောင်းပြည်နယ်တာဝန်ရှိသူတွေကပြောပါတယ်ဗိုင်းရပ်စ်ပိုးစတင်ကူးစက်ဖြစ်ပေါ်တဲ့ပြီးခဲ့တဲ့ဒီဇင်ဘာလကစပြီးတော့အခုချိန်ထိဆိုရင်သေဆုံးသူ1389ယောက်ရှိသွားပါပြီမနေ့ကဗုဒ္ဓနေ့မှာပဲရောဂါပိုးကူးစက်ခံရသူအရေအတွက်ကြာဆင်းသွားတယ်ဆိုပြီးဒီအစိုးရကပြောဆိုခဲ့ပြီးတဲ့နောက်ဒီကနေ့မှာသေဆုံးသူ250ကျော်တိုးလာတာပါရောဂါပိုးရှိမှရှိကိုရင်ကားလိုတက်ခွဲပို့တက်ခွဲခံပို့စမ်းသပ်စရာမလိုတော့ပဲအစိမ့်မြကွန်ပျူတာနည်းပညာနဲ့ခန္ဓာကိုယ်ကိုစကန်လုပ်ပြီးစမ်းသပ်စစ်ဆေးတဲ့နည်းကိုပြောင်းသုံးလာတဲ့အကြောင်းဟူပေးပြည်နယ်ကျန်းမာရေးအရာရှိတွေကပြောခဲ့ပြီးတဲ့နောက်ကူးစက်သူအခြေအတွက်လည်းတိတိတတ်တာတိုးလာပါတယ်အခုဆိုရင်တရုတ်နိုင်ငံတဝန်းဒီရောဂါပိုးကူးစက်ခံရသူစုစုပေါင်း6000လောက်ရှိသွားပါပြီဒီဗိုင်းရပ်စ်ပိုးကူးစက်ပြန့်ပွားမှုနဲ့ဆက်ဆက်ပြီးဟူပေးပြည်နယ်ကွန်မြူနတီပါတီအကြီးအကဲဂျန်းချောင်လျန်းကိုယာရုကထုတ်ပစ်ခဲ့ပါတယ်ပြည်နယ်ကျန်းမာရေးဆိုင်ရာတာဝန်ရှိသူ2ဦးကိုယာရုကထုတ်ပစ်ခဲ့ပြီးတဲ့နောက်ပြည်နယ်ပါတီအကြီးအကဲကိုလည်းအခုလိုဖယ်ရှားလိုက်တာပါကိုရိုနာဗိုင်းရပ်စ်ပိုးကြောင့်သေဆုံးသူအရေအတွက်ဟာ2023ခုနှစ်တုန်းကတရုတ်ပြည်မှာကြီးနေဟောင်ကောင်ကျွန်းတွေမှာဖြစ်ခဲ့တဲ့အသက်ရှူလမ်းကြောင်းဆိုင်ရာပြင်းထန်တဲ့ SARS ရောဂါပိုးကြောင့်သေဆုံးသူအရေအတွက်ထပ်ပိုများသွားပါပြီ SARS ရောဂါပိုးကြောင့်သေဆုံးခဲ့သူက984ယောက်ရှိပြီးကူးစက်ခံရသူ1100နီးပါးရှိခဲ့ပါတယ်
ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ပြန့်နှံ့မှာစိုးရိမ်မှုနဲ့အာရှနိုင်ငံတချို့ကကန့်ကွက်ခွင့်မပြုတဲ့အပျော်စီးဇိမ်ခံသင်္ဘောကြီးတစ်စင်းကိုကမ္ဘောဒီးယားနိုင်ငံကကမ်းလွန်မှာကြောက်ချခွင့်ပြုခဲ့ပါတယ်။ဝက်စတာဒီယမ်ဇိမ်ခံသင်္ဘောကြီးပေါ်ကခီးသည်နဲ့ဝင်တဲ့2000ကျော်မှနာမကျန်းဖြစ်နေသူတယောက်မှမရှိပေမဲ့သူတို့အားလုံးကိုပိုးကူးစက်မှုရှိမရှိစစ်ဆေးမှာဖြစ်ပါတယ်။ပြီးခဲ့တဲ့လတုန်းကစင်ကာပူကနေထွက်ခွာလာတဲ့ Holland America သင်္ဘောလိုင်းပိုင်ဝက်စတာဒီယမ်သင်္ဘောကြီးကို Thailand, Philippines, Taiwan, ဂျပန်နိုင်ငံတွေအပြင် American ပိုင်နဲ့ Guam ကလည်းကန့်ကွက်ခွင့်မပြုခဲ့တာကြောင့်နောက်ဆုံး Cambodia နိုင်ငံကသူတို့ကမ်းလွန်မှာကြောက်ချခွင့်ပြုခဲ့တာပါဒီသင်္ဘောကို Thai နိုင်ငံကကန့်ကွက်ခွင့်မပြုပေမဲ့ Seabourn Ovation ဆိုတဲ့နောက်ထပ်ဇင်းခံအပျော်စီးသင်္ဘောကြီးကိုတော့နိုင်ငံတောင်ပိုင်းကဖူးခဲအပန်းဖြေကျွန်းမှာဒီကနေ့ကန့်ကွက်ခွင့်ပြုခဲ့ပါတယ်Seabourn Ovation သင်္ဘောပေါ်ကကန်းစင်လာကြတဲ့ခီးသည်တွေကိုထိုင်းအာနာပိုင်တွေကအပူချိန်တိုက်တာတွေလုပ်ခဲ့တယ်လို့နှာခေါင်းစည်းအကာတွေလက်ဆေးရည်တွေကမ်းပေးခဲ့ပါတယ်။ဥရောပကအများစုဖြစ်တဲ့ခီးသည်900နီးပါးနဲ့သင်္ဘောအမှုရန်400ကျော်ပါတဲ့ဒီသင်္ဘောကြီးကအစတည်းကဖူးခတ်ကိုလာဖို့စီစဉ်ထားတာလို့ထိုင်းတာဝန်ရှိသူတွေကပြောပါတယ်။ West Stadium သင်္ဘောကတော့သူ့ခီးစင်ထဲမှာထိုင်းနိုင်ငံမှာပါတဲ့အတွက်ကန့်ကွက်ခွင့်မပြုတာလို့လည်းပြောပါတယ်။ဒီဇိမ်ခံသင်္ဘောကြီးနှစ်စီးလုံးဟာဇန်နဝါရီလကုန်ပိုင်းတုန်းကဟောင်ကောင်မှာကန့်ကွက်ခဲ့ပေမဲ့ခီးသည်တယောက်မှဗိုင်းရပ်စ်ကိုကူးတဲ့လက္ခဏာမတွေ့ရပါဘူး။ဂျပန်နိုင်ငံယိုကိုဟာမာစိတ်ကမှတီးခြားခွဲစောင့်ကြည့်ခံနေရတဲ့ Diamond Princess ဇိမ်ခွန်အပျော်စီးသင်္ဘောကြီးပေါ်မှာတော့ပိုးကူးဆက်သူနောက်ထပ်44ယောက်တွေ့ရှိတဲ့အတွက်စုစုပေါင်းကူးဆက်နေသူ218ယောက်ရှိသွားပါပြီ
။အမေရိကန်တရားရေးဌာနနဲ့ရာဇဝတ်ကြောင့်တရားစီရင်ရေးစနစ်ပေါ်သမ္မတဒေါ်နယ်ထရမ့်ရဲ့ဩဇာလွှမ်းမိုးမှုကိုစုံစမ်းစစ်ဆေးဖို့တောင်းဆိုနေကြချိန်မှာပဲအမေရိကန်ဆိုးရွားရှိနေချိုဝီလျံဘာဟာအလုပ်တော်တရားရေးကော်မတီမှာရှေ့လာအတွင်းမေခွန်းတွေကိုဖြည့်ဆို့ပြီးရှင်းလင်းပြောကြမယ်လို့ခန့်မှန်းထားပါတယ်။သမ္မတရဲ့လူယုံတူးဖြစ်သူရောဂျာစတုန်းအပေါ်နိုင်ငံရေးရာအကျင့်ပြတ်ချစားမှုနဲ့တရားဆွဲဆိုထားတာမှာပြစ်ဒဏ်ရော့အောင်တရားရေးဌာနကဝင်ပြီးပြောဆိုခဲ့တဲ့အတွက်ရ ရှင်းလင်းချုပ်ဘောကိုသမ္မတထရမ်ကချီးကျူးပြောဆိုခဲ့တဲ့ဗိုလ်ဒူးနေမှာပဲမစ္စတာဘောလာရောက်ထွက်ဆိုခဲ့ကြောင်းအောက်လွတ်တော်တရားရေးကော်မတီဥက္ကဋ္ဌကကြေညာခဲ့တာပါ။ရိုဂျာစတုန်းကို2009နှစ်အထိချမှတ်ဖို့တရားရေးဌာနရှိနေတွေကတင်ပြထားတာဖြစ်ပါတယ်။ရိုဂျာစတုန်းအပေါ်တရားဆွဲဆိုတာဟာလုံးဝကိုအထင်ကွက်မဲ့ဖြစ်ခဲ့ပြီးစကတည်းကတရားဆွဲတင်တာမျိုးတော့မဟုတ်ဘူးလို့သမ္မတထရမ်ကထွတ်တာမှရေးပြီးရှင်းလင်းချုပ်ဘောကိုလည်းချီးကျူးခဲ့တာပါ။ရိုဂျာစတုန်းအပေါ်တရားဆွဲဆိုထားတဲ့အမှုဟာသမ္မတထရမ်အနိုင်ရခဲ့တဲ့2016ခုနှစ်ရွေးကောက်ပွဲနဲ့ပတ်သက်ပြီးကာလအတော်ကြာစုံစမ်းစစ်ဆေးမှုနဲ့လည်းဆက်ဆက်နေပါတယ်။ဒီမှုနဲ့ပတ်သက်လို့ရှင်းလင်းချုပ်ဘောကဝန်ရောက်ပြောဆိုခဲ့ပြီးတဲ့နောက်အမှုကိုကင်တွယ်လှုပ်ဆောင်နေတဲ့တရားရေးဌာနဝါရင်းရှိနေ၄ဦးအမှုကိုဆက်မကင်တော့ဘဲနှုတ်ထွက်သွားကြပါလေ။ရိုဂျာစတုန်းဟာကွန်ကရစ်လွှတ်တော်ကိုလိန်ညာမှုသက်သေတွေပေါ်ဩဇာလွှမ်းမိုးမှုကြိုးစားမှု2016သမ္မတရွေးကောက်ပွဲကိုရုရှားကဝင်နှောက်တဲ့ပေါ်အဲ့ဒီအချိန်အထူးစုံစမ်းစစ်ဆေးရေးမှုရောဘတ်မူလာရဲ့စုံစမ်းစစ်ဆေးမှုကိုဟန်တာနှောက်ယှက်မှုဆိုင်ရာဆွဲချက်တွေအပါအဝင်အမှုခဏမှုအတွက်ပြည်စီကြောင်းလူဝင်မာလာမှာတရားရုံးကဆုံးဖြတ်ထားတာဖြစ်ပါတယ
်။အမေရိကန်သမ္မတဒေါ်နယ်ထရမ့်အနေနဲ့ကွန်ဂရက်ဆတော်ရဲ့အတည်ပြုချက်မပါဘဲအီရန်ပေါ်စီးရီးယားဆောင်ရွက်မှုတွေမလုပ်နိုင်အောင်ဟန်တာမဲ့ဆုံးဖြတ်ချက်တရက်ကိုအထက်လွှတ်တော်မှဒီကနေ့မဲခွဲဆုံးဖြတ်မှာပါ။ဒီဆုံးဖြတ်ချက်အတည်ပြုနိုင်ဖို့ထောက်ခံမဲ့အလုံးလောက်ရမယ်လို့မျှော်လင့်ရပေမဲ့သမ္မတထရမ့်ဘက်ကဗီဒိုအာဏာသုံးပယ်ချရင်တော့အတည်ဖြစ်လာနိုင်မှာမဟုတ်ပါဘူး။သမ္မတထရမ့်ကတော့ဒီမိုကရက်အမတ်တွေဟာ Republican Party ကိုအရှက်ရအောင်လို့ဥပဒေချအတည်ပြုနိုင်ရင်တမင်လှုပ်ဆောင်နေတာလို့သူ့ရဲ့ Twitter စာမျက်နှာပေါ်မှာရေးပါတယ်။ဒီဆုံးဖြတ်ချက်ကိုတင်သွင်းတဲ့ Virginia ပြည်နယ် Democrat အထက်လွှတ်တော်အမတ် Tim Kaine ကတော့ဘယ်သူကိုမှထိခိုက်အောင်လှုပ်တာမဟုတ်ဘူးလို့ပြောကြားခဲ့ပါတယ်
။ The resolution is pretty simple. We should not be at war with Iran unless Congress votes to authorize such a war.
ဒီဆုံးဖြတ်ချက်ကရှင်းပါတယ်လွတ်တော်ရဲ့အတည်ပြုချက်မပါဘဲအီရန်နဲ့ဆက်မဖြစ်အောင်ကာကွယ်နိုင်ဖို့ရည်ရွယ်တဲ့ဥပဒေချမ်းဖြစ်ပါတယ်လို့အထက်လွှတ်တော်အမတ်တင်ကိန်းကပြောကြားသွားတာဖြစ်ပါတယ်။အမေရိကန်နဲ့အီရန်နိုင်ငံကြားမှာတင်းမာမှုတွေတိုးနေချိန်မှာသမ္မတထရမ့်ဘက်ကသူ့သဘောနဲ့သူစီးရီးအရာဆောင်ရွက်တာမျိုးတားဆီးနိုင်ဖို့အတွက်အောက်လွှတ်တော်မှာမဲခွဲဆုံးဖြတ်ခဲ့ကြပြီးတဲ့နောက်ဒီကနေ့အထက်လွှတ်တော်မှာမဲခွဲမှာပါအီရန်စစ်ဦးစီးအရာရှိချုပ်ကာဆမ်ဆိုလီမာနီကိုပြီးခဲ့တဲ့လတုန်းကအဝေးထိန်ဒရုန်းယာဉ်နဲ့အမေရိကန်တို့တုတ်တင်ရှင်းလင်းဖို့အတွက်သမ္မတထရမ့်ညွှန်ကြားခဲ့ပြီးတဲ့နောက်မှာအခုလိုမျိုးသမ္မတရဲ့ဒီနိုင်ငံရခြားစီးရေးဆောင်ရွက်ချက်တွေအပေါ်မှာလွှတ်တော်ကစက်မှတ်ဟန်တာတင်မတင်ဆိုတဲ့အခြေအတည်ဆွေးနွေးမှုတွေရှိလာခဲ့တာဖြစ်ပါတယ်
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နိုင်ကနေ10နိုင်အထိလိုက်ဒိုမီတာ19 kHz 1953ညလိုက်ဒိုမီတာ25 kHz 1783ညလိုက်ဒိုမီတာ32 kHz 9335နဲ့ပထမနိုင်ဘက်မှာလိုက်လံမီတာ190 kHz 1905တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင
်ဗျဒီဒီကနေဂျာတာပရိညဘက်တရုံတွေကိုတိုက်ဆက်လိုက်ပြောပြနေပါတယ်ဒီအစိုးရရဲ့တင်းကျပ်တဲ့အုပ်ချုပ်ရေးပေါ်ပြီးကြတဲ့နှစ်ကကန့်ကွက်ဆန္ဒပြပွဲကြီးတွေဖြစ်ခဲ့တဲ့ဟောင်ကောင်ကျွန်းရေးရာဂိုင်တွေဆောင်ရွက်တဲ့ဒီအစိုးရဌာနအကြီးအကဲကိုအစာထုတ်ခံထားလိုက်ပါတယ်။ဟောင်ကောင်ရေးရာယုံအကြီးအကဲဖြစ်ရှားပေါလင်းကိုခံထားလိုက်တဲ့အကြောင်းဒီအစိုးရရဲ့ဒီနေ့ထုတ်ပြန်ချက်ထက်မှာဖော်ပြထားပါတယ်။အဲ့ဒီယုံဟာမကောက်ကျွန်းကလောင်းကစားယုံတွေကိုလည်းကြီးကျက်တဲ့ဌာနဖြစ်ပါတယ်။ဒီယုံရဲ့အရင်အကြီးအကဲကျန်းရှောင်မင်းကိုတော့နေစဉ်လုပ်ငန်းများဆိုင်ရာဒုတိယညွှန်ကြားရေးမှူးရာထူးမှပြောင်းရွှေ့ခံထားလိုက်တာပါ။အခုအကြီးအကဲသည်ရှားပေါလင်းဟာစီချမ်းပြည်နယ်ကွန်မြူနတီပါတီတာဝန်ရှိသူတို့အဖြစ်နှစ်တော်ကြာလုပ်ခဲ့သူဖြစ်ပြီးသမရရှိချင်းပြည်နယ်နှိစက်သူလည်းဖြစ်ပါတယ်။သမရရှိဟာစီချမ်းပြည်နယ်ကွန်မြူနတီပါတီတွင်မှုအဖြစ်2002ခုနှစ်ကနေ2009ခုနှစ်ထိတာဝန်ယူခဲ့ဦးပါတယ်။ရာဇဝတ်မှုကျူးလွန်တယ်လို့ဆွဆွဲခံထားရသူတွေတရုတ်ပြည်မှာကြီးမှာတရားရင်ဆိုင်မှုလွှဲပြောင်းပေးရမယ့်ဥပဒေမူကြမ်းတစ်ခုကိုကန့်ကွက်ပြီးဟောင်ကောင်ကျွန်းမှာပြီးခဲ့တဲ့နှစ်ဇွန်လကစလို့ဆန္ဒပြပွဲတွေဖြစ်ခဲ့တာပါ။အဲဒီကနေတဆင့်ဒီမိုကရေစီအခွင့်အရေးပို့ပေးဖို့တောင်းဆိုတဲ့ဆန္ဒပြပွဲတွေအဖြစ်ကူးပြောင်းသွားခဲ့တာကြောင့်ဟောင်ကောင်ကျွန်းကိုပြည်ထောင်လက်ထက်ကနေ1998ခုနှစ်မှာလွှဲပြောင်းယူခဲ့ပြီးကြတဲ့ကဆိုရင်ဒီကွန်မြူနတီပါတီအတွက်ကြီးမားဆုံးအခြေအနေတရားနဲ့ရင်ဆိုင်ခဲ့ရတာဖြစ်ပါတယ်
။အမေရိကန်နဲ့ဖိလစ်ပိုင်နိုင်ငံကြားလုံခြုံရေးဆိုင်ရာသဘောတူညီချက်ကိုအဆုံးသတ်လိုက်တဲ့အတွက်မတည်ငြိမ်တဲ့ဖိလစ်ပိုင်တောင်ပိုင်းကအကြမ်းဖက်မှုတံပြန်ရေးဆောင်ရွက်မှုတွေထိခိုက်လိမ့်မယ်လို့အမေရိကန်ထိပ်တန်းတမ်းမှုကြီးကပြောကြားလိုက်ပါတယ်။အမေရိကန်တပ်တွေကိုဖိလစ်ပိုင်နိုင်ငံမှာအခြေစိုက်ခွင့်ပြုထားတဲ့သဘောတူညီချက်ကိုသမ္မတရော်ဒရီဂိုဒူတာတေးကဖျက်ခဲ့တဲ့အပေါ်ပြန်စဉ်းစားသင့်တယ်လို့အာရှပစိဖိတ်ဆိုင်ရာရေတပ်ဗိုလ်ချုပ်ကြီးဖိလစ်ဒေးဗစ်ဆန်ကပြောပါတယ်ဖိလစ်ပိုင်အစိုးရဘက်ကရက်180ကြိုတင်အကြောင်းကြားထားတဲ့အတွက်ဒီကြားထဲမှာသူတို့ဆုံးဖြတ်ချက်ပြောင်းအောင်တန်တမာရေးအရာဆွေးနွေးနိုင်လိမ့်မယ်လို့မျှော်လင့်တဲ့အကြောင်းလဲဗိုလ်ချုပ်ကြီးဒေးဗစ်ဆန်ကဩစတြေးလျနိုင်ငံဆစ်ဒနီမြို့မှာကျင်းပတဲ့ဆွေးနွေးပွဲတစ်ခုမှာဒီကနေ့ပြောကြားသွားပါတယ် အမေရိကန်တပ်တွေကိုဖိလစ်ပိုင်ဘက်ကလက်မခံတော့ဘူးဆိုရင်ဇယိတ်စကားတတ်တာတဲ့အတွက်ကိစ္စမရှိဘူးလို့သမ္မတဒေါ်နယ်ထရမ့်ကပြောကြားထားချိန်မှာဖိလစ်ပိုင်မှာအမေရိကန်တပ်တွေဆက်လက်တပ်ဆွဲထားနိုင်ရည်အတွက်အမေရိကန်ဗိုလ်ချုပ်ကြီးကပြောကြားတာဖြစ်ပါတယ်။အမေရိကန်တပ်တွေကိုလက်မခံတော့ဘူးဆိုရင်ဖိလစ်ပိုင်သမ္မတရော်ဒရီဂိုဒူတာတေးရဲ့မွေးရဖြစ်တဲ့မင်ဒါနာအိုကျွန်းမှာခွဲထွက်ရေးတပုံတွေနဲ့အစ္စလာမ်စစ်သွေးကြွတွေကိုနှိမ်နင်းနေတဲ့စစ်စင်ရေးတွေထိခိုက်လိမ့်မယ်လို့ရေဒတ်ဗိုလ်ချုပ်ကြီးဒေးဗစ်ဆန်ကအလေးထားထောက်ပြနေပါတယ်။အရှမထရုတ်ရဲ့ဩဇာကြီးမားလာမှုကိုချိန်ဝင်ရှာနှိနှိုင်းဖို့အမေရိကန်တို့ရှိနေပေးချိန်မှာဖိလစ်ပိုင်ဘက်ကသဘောတူညီချက်ကိုဖျက်တာမှားယွင်းတဲ့အခြေလှမ်းဖြစ်တယ်လို့ကာကွယ်ရေးဝန်ကြီးမတ်အက်စပါကလည်းပြောကြားထားပါတယ်
။ပယ်ထင်းတုံးကြည့်တင်အမေရိကန်ဖြတ်တင်မော် USS Cole ကို2000ပြည့်နှစ်ကဘုံကွဲတက်ခိုက်ခဲ့တဲ့ဖြစ်ရပ်မှာသေဆုံးတရားရခဲ့သူတွေရဲ့မိသားစုတွေနဲ့ဆူဒန်ကြားပြတ်အစိုးရတို့ကြားကျန်တာပရီနီကသဘောတူညီချက်တရက်ကိုလက်မှတ်ထိုးလိုက်ပါပြီ။အကြမ်းဖက်ဝါဒကိုအားပြအမြောက်လုပ်တဲ့နိုင်ငံတွေထဲမှာအမေရိကန်ကထည့်သွင်းသတ်မှတ်ထားတာကိုပယ်ဖျက်ပေးဖို့ဆူဒန်ဆွေရဲ့ဂျိုးပန်းချက်တစ်စီတစ်ပိုင်းအနေနဲ့အခုလိုသဘောတူညီချက်လက်မှတ်ရေးထိုးလိုက်တာပါ။သဘောတူညီချက်ကိုပြီးခဲ့တဲ့သတင်းဘက်ကဝါရှင်တန်မှာလက်မှတ်ရေးထိုးခဲ့တယ်လို့ဆူဒန်တာဝန်ရှိသူတွေကပြောပေမဲ့အသေးစိတ်တွေကိုတော့မထုတ်ပြန်ပါဘူး။ဒါနဲ့ပတ်သက်လို့အမေရိကန်ဆွေဘက်ကလည်းပြောဆိုတာမရှိသေးပါဘူး။ကြီးမားနိုင်ငံတောင်ပိုင်းအေဒင်စိတ်ကမ်းမှာ USS Cole ဖြတ်သင်းဖို့စီဖြည့်ဖို့ရည်ထားတဲ့ချိန်2000ပြည့်နှစ်အောက်တိုဘာလ12ရက်နေ့ကတိုက်ခိုက်ခံခဲ့ရပြီးရေဒါသင်္ဘောသား18ယောက်သေဆုံးပြီးတော့နောက်ထပ်3ဒါဇင်ယောက်ဒဏ်ရာရခဲ့ပါတယ်။အယ်ကိုင်ဒါအဖွဲ့ကသူတို့တိုက်ခိုက်တာလို့ကြေညာခဲ့ပါတယ်။အယ်ကိုင်ဒါအဖွဲ့ကိုဆူဒန်ကအားပေးပန့်ပိုးခဲ့တယ်လို့ဆွဆွဲခဲ့ပေမဲ့ဆူဒန်နိုင်ငံကတော့ဘုံခွဲတိုက်ခိုက်တာနဲ့ပတ်သက်မှုမရှိဘူးလို့ညင်းပါတယ်။1993ခုနှစ်မှာအကြမ်းဖက်ဝါရကိုအားပေးအမြောက်လုပ်တဲ့နိုင်ငံတွေစီးရင်တဲ့ကမှဆူဒန်ကိုထည့်ခဲ့ပါတယ်။ဒါပေမဲ့ဆူဒန်နာရှင်ရောအိုမာ-အယ်-ဘရှီးယားကိုပြီးခဲ့တဲ့နှစ်မှာဖြုတ်ချလိုက်ပြီးတဲ့နောက်အကြမ်းဖက်ဝါဒအားပေးနိုင်ငံစီးရင်တဲ့ကနေဆူဒန်ကိုဖယ်ရှားနိုင်ရေးဒိုးမြင့်လှုပ်ဆောင်မှုဆွေးနွေးပြောဆိုတာတွေရှိလာတာဖြစ်ပါတယ်
။အာဖရိကကိုဆစ်လွတ်ထားတဲ့အမေရိကန်ချင်းမြန်တန်ရင်တပ်ဖွဲ့ဝင်တချို့ကိုပြန်ခေါ်ပြီးတော့စစ်သည်တန်းတွေပေးမဲ့အထူးတပ်ဖွဲ့ဝင်တွေကိုအစားထိုးဆစ်လွတ်မယ်လို့ပန်တဂွန်စစ်ဌာနချုပ်ကကြေညာခဲ့ပါတယ်။အာဖရိကတိုက်ထဲမှာအမေရိကန်စစ်တပ်လှုပ်ရှားမှုတွေကိုအပြောင်းအလဲလုပ်မဲ့အစီအစဉ်တွေကပထမအစီအစဉ်ဖြစ်တယ်လို့ပန်တဂွန်တာဝန်ရှိသူတွေကပြောပါတယ်။အာဖရိကတိုက်ထဲမှာတရုတ်နဲ့ရုရှားတို့ရဲ့လွှမ်းမိုးမှုကိုပြန်ဆိုင်နိုင်ဖို့ဆောင်ရွက်တာဖြစ်တယ်လို့ပန်တဂွန်ပြောခွင့်ရအလီဆာဖာရာကဗုဒ္ဓဟူးနေ့ကထုတ်ပြန်တဲ့ကြေညာချက်ထဲမှာပြောထားပါတယ်။အမေရိကန်ဟာအာဖရိကတိုက်ထဲမှာအကြမ်းဖက်မှုကြံပြန်ရေးကနေဩဇာလွှမ်းမိုးမှုပြန်ဆိုင်တဲ့ဘက်ကိုအာရုံစိုက်လာပုံရပါတယ်။လာမယ့်သတင်းပတ်တွေအတွင်းတရားတည်လေးတပ်ကိုစတင်ပြန်ခေါ်ပြီးတော့တိုက်ခိုက်ရေးပိုင်းဆိုင်ရာတပ်ဖွဲ့ဝင်တွေကိုပြန်ရုပ်သိမ်းမယ်လို့ပြောခွင့်ရဖာရာကပြောပါတယ်။သူတို့နေရာမှာစစ်ဖက်ဆိုင်ရာအကြံပြုချက်တွေစစ်တပ်နဲ့တွေစစ်ရေးအထောက်ပံ့တွေပေးမယ်လုံခြုံရေးအထူးတပ်ရင်းကတပ်ဖွဲ့ဝင်တွေကိုဆေးလွှတ်မှာဖြစ်ပါတယ်။အဲ့ဒီတပ်ရင်းဟာအရင်တုန်းကအာဖဂန်နစ္စတန်နိုင်ငံမှာအာဖဂန်တပ်ဖွဲ့ဝင်တွေကိုတင်တန်းပေးအကြံပေးခဲ့တာဖြစ်ပါတယ်။အာဖရိကတိုက်ထဲမှာရှိနေတဲ့အမေရိကန်တပ်ဖွဲ့ဝင်ခန့်မှန်းခြေ 6,000 လောက်ထဲကအရေးအတွက်ရှော့ချဖို့အတွက်ပန်တဂွန်တာဝန်ရှိသူတွေကတုံ့တက်နေကြတာဖြစ်ပါတယ်ရှင
်။
ဗထူးနေညာပိုင်းထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မဆုမြတ်မွန်တို့ပြောပြပေးခဲ့ကြတာပါရှင်။အခုမြန်မာပြည်ဆိုင်ရာသတင်းဆောင်ပါးတွေဆက်သွယ်မေးမြန်းချက်တွေဇက်တိုင်နာဆင်ကြရပါမယ်။တရုတ်ပြည်တွင်မှာ COVID-19 ကိုရိုနာဗိုင်းရပ်စ်ကူးစက်နှုန်းဆက်ပြီးတော့တိုးလာနေသလိုတရုတ်ဤနဲ့စီးပွားရေးအရာပတ်သက်မှုရှိတဲ့မြန်မာနိုင်ငံလိုဒေသတွင်းနိုင်ငံတွေရဲ့စီးပွားရေးကိုပါရိုက်ခတ်လာနေပါတယ်။မြန်မာခရီးသွားလုပ်ငန်းကျဆင်းလာနိုင်သလိုဆက်ဆက်လုပ်ငန်းတွေအပေါ်မှာလည်းတက်ရောက်နိုင်တဲ့အတွက်ဒီကိစ္စကိုသက်ဆိုင်ရာအစိုးရဌာနတွေပူးပေါင်းဖြေရှင်းနိုင်ဖို့လုပ်ငန်းရှင်တွေကအကြံပြုနေကြပါတယ်။အပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုဇော်ထက်ကမေးမြန်းသတင်းပေးပို့ထားပါတယ်ရှင်။
ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်ပွားမှုကာကွယ်ရေးအနေနဲ့မြန်မာနိုင်ငံကဖေဖော်ဝါရီတရက်ကစပြီးတရုတ်နိုင်ငံသားတွေကိုစားရောက်ဗီဇာယာယီရန်နာလိုက်ပါတယ်။တရုတ်ပြည်သွားရဲ့လေကြောင်းခရီးစဉ်တွေကိုလည်းဖျက်သိမ်းထားပါတယ်။ဒီရောဂါနဲ့ပတ်သက်ပြီးကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကအရေးပေါ်အခြေအနေထုတ်ပြန်ထားတာကြောင့်ဒေသတွင်းခရီးသွားလုပ်ငန်းလည်းကျဆင်းသွားပါတယ်။ဒီလိုအခြေအနေတိုင်းဆက်ပြီးသွားမယ်ဆိုရင်ခရီးသွားလုပ်ငန်းအတွက်အခြေအနေစိုးလာနိုင်တယ်လို့ဟိုတယ်နဲ့ခရီးသွားလာရေးဝန်ကြီးဌာနညွှန်ကြားမှုချုပ်ဦးမောင်မောင်ကျော်ကပြောပါတယ
်အခုလိုဖြစ်တဲ့အနေအထားကတော့ကြာမှာပဲဒီဘလောက်ကြာသွားလဲပါလဲကျွန်တော်လည်းသက်ဆိုင်တဲ့ကုမ္ပဏီအသင်းတွေနဲ့အမေရများလာပါတာလုပ်ပါမယ်ဒါပြောတော့ဘလောက်ကြာမယ်ဆိုတော့ပြောလို့မရသေးဘူးဒါတမင်ဟိုတိုင်းလာရပြီးတူတူစက်တာဟိုစက်တာအားလုံးကြာမှာပြီလို့
ပြည်တွင်းကိုလာကြရဲ့တရုတ်ခီးသွားရေရာနှုန်းပြေကျသွားသလိုအနောက်နိုင်ငံကခီးသွားရေလည်းတဖြည်းဖြည်းကျလာကြောင်းမြန်မာနိုင်ငံခီးသွားလုပ်ငန်းရှင်များအသင်းနိုင်ငံကဦးသက်လွင်သူကပြောပါတယ
်ပြည်ကိုအားကိုတဲ့ကားကုမ္ပဏီတွေစားတောက်ဆိုင်တွေဟိုဟိုတယ်တွေဆိုအကုန်လုံးကဟို 80% လောက်ကြီးသွားပြီလေအဲတော့ပြည်လူတဲ့ကုမ္ပဏီတွေကအကုန်လုံးကဟိုလိုထိုင်သွားပြီအနောက်နိုင်ငံတွေခြိုင်တဲ့ market တွေကတော့ဟိုတချင်းကြီးတော့မပြိုသေးဘူးပေါ့
ဟို cancellation တွေတော့ဝင်နေပြီကျွန်တော်တို့ခမားကတော့ 20% to 30% လောက်တော့ကျွန်တော်တို့ company နေနဲ့တော့ cancellation ရှိရတယ်နဲ့ရှိတော့ရှိနေသေးတယ်ပေါ့နော်
ပြည်တွင်းမှာအစိုးရရဲ့ယောဂါတာစီအစီအစဉ်တွေစနစ်တကျလုံဆောင်နေရတဲ့ကူးစက်သူမတွေ့ရသေးတာကြောင့်လည်းတချို့အနောက်နိုင်ငံသားတွေကသူတို့ရဲ့ခီးစဉ်တွေကိုဖျက်မပြစ်ပဲလာနေကြတာတွေ့ရကြောင်းလည်းပြောပါတယ်။ဒါကြောင့်အခုလိုအခြေအနေမျိုးမှာခီးသွွားလုပ်ငန်းနဲ့ဆက်ဆက်တဲ့အစိုးရဌာနတွေပုဂ္ဂလိကအဖွဲ့အစည်းတွေအားလုံးစီမံချက်ချပြီးပူးပေါင်းဆောင်ရွက်သင့်တယ်လို့ဦးသက်လွင်သူကပြောပါတယ်
။အခုစီလာတဲ့လူတွေကိုလာရဲအောင်ဘယ်လိုလေးတွေဒီပါထားပါလေဆိုတော့မျိုးချစ်ချစ်တက်တက်ပြောရမယ်ဒါမှလည်းကျွန်တော်တို့ကဧည့်သည်တွေလာကြပါလေဟိုကုလသလူတွေကဒုက္ခရောက်လာတော့မယ်လေစီဝါရေးကကျဆင်းလာတော့မယ်ဒါတွေကိုဆေးပြောရတော့မယ်လေဆိုတော့ကအဲအမျိုးတွေကစီမံချက်တစ်ခုအနေနဲ့ပူးပေါင်းဆောင်ရွက်ပြင်ဖို့အချိန်ရောက်ပြီလို့ထင်တယ်
တရုတ်ယူနန်ပြည်နယ်ရွှေလီကကြောက်ဈေးကွက်ကိုအခုထိပိတ်ထားလို့သူနဲ့ချိတ်ဆက်လောက်ကိုင်းနေရဲ့မန္တလေးကြောက်ဈေးကွက်လည်းပိတ်ထားရပါတယ်ကြောက်ရောင်းဝယ်ပြင်တခြားကုန်ပစ္စည်းတွေအများပြားကူးတန်းရောင်းဝယ်နေရဲ့မူဆယ်နယ်ဆက်ကုန်သွယ်ရေးကလည်းယာနှုံးပြစ်ရပ်တန့်သွားကြောင်းမူဆယ်နန်းခမ်းနယ်ဆက်ကုန်သွယ်ရေးအသင်းကုန်သည်အသင်းဝင်ဦးမင်းသိန်းကပြောပါတယ
်ဘူးကြောင့်မထက်ပြီးကြားမှာဆိုရင်တော့လိုက်ကြည့်ကြပါမို့ပုံမှန်လက်ပတ်နေတဲ့ကုန်သွယ်ရေးကန်တရားကူးတန်းလာရတယ်လို့ပြောပါသည်အဲဒီလမ်းတွေမှာခွင့်ပေးပြီးလို့လားကျွန်တော်သိထားတယ်ကျောင်းနေပြီးသားတယ်တက္ကသိုလ်သမီးတွေသိထားတယ်ဆက်နေလောက်ကျွန်တော်လည်းကြားတယ
်အလုံတမလူဝင်မှုကြီးကြရေးနဲ့ပြည်သူ့အင်အားဝင်ကြီးဌာနအချက်အလက်ရဆိုရင်တရားဝင်ဗီဇာနဲ့ဝင်ရောက်လာတဲ့နိုင်ငံသားအရေးအတွက်ဟာ2019တနှစ်လုံးမှာနှစ်သန်းနီးပါးရှိပါတယ်ဒါက2018ထက်38ရာခိုင်နှုန်းတိုးလာတာပါဒီစည်းရင်းနေထဲမှာတရုတ်နိုင်ငံသားအများဆုံးဖြစ်ပြီး9သိန်းနီးပါးလောက်ရှိပါတယ်ဒုတိယအများဆုံးကတော့ထိုင်းရလာတဲ့ဧည့်သည်တွေဖြစ်ပါတယ်တရုတ်နိုင်ငံဝူဟန်မြို့ကနေစတင်ကူးစက်လာတဲ့ COVID-19 ကိုရိုနာရောဂါပိုးဟာအခုဆိုရင်နိုင်ငံပေါင်း28နိုင်ငံကိုကူးစက်ခဲ့ပါတယ်။တရုတ်နိုင်ငံမှာကူးစက်ခံရသူအများဆုံးဖြစ်ပြီးဖေဖော်ဝါရီ13ရက်မနက်ပိုင်းအထိလူပေါင်း6000ကျော်ကူးစက်ခံခဲ့ရပါတယ်။သေဆုံးသူကတရုတ်နိုင်ငံမှာ1368ယောက်ရှိပြီးဟောင်ကောင်နဲ့ဖိလစ်ပိုင်မှာတယောက်စီသေဆုံးခဲ့ပါတယ်။
ကိုစောထက်ပြပြခဲ့တာပါရှင်အခုတခါတော့ရခိုင်ပြည်နယ်တွင်းကစီရေးပြိပခတွေကြားမှာចောင်းသားလူငယ်တွေထိခိုက်လာနေတဲ့အခြေအနေကိုအလှည့်ပေးချင်ပါတယ်ဘူးသီးတော်မြို့နယ်ခမီချောင်းကျေးရွာစာတင်ချောင်းကိုဒီကနေ့မနက်ပိုင်းကလက်နက်ကြီးကြီးကြားရောက်ပောက်ကွဲခဲ့တာကြောင့်ចောင်းသားအယောက်20နီးပါးတန်ရာရသွားပါတယ်မနေ့ကလည်းဘူးသီးတော်မြို့နယ်ရေချမ်းပြင်ကျေးရွာကိုလက်နက်ကြီးကြီးကြားပြီး3ဦးသေဆုံး2ဦးတန်ရာရရှိခဲ့ပါတယ်ဘူးသီးတော်မြို့နယ်အတွင်းစည်ရေးပြိပခတွေကြားမှာဒေသခံတွေထိခိုက်နစ်နာနေကြရတဲ့အခြေအနေတွေကိုတော့ VOA သတင်းတောက်ကိုတက်နိုင်ကမေးမြန်းတင်ပြထားပါရှင်
။ဘူးတီတောင်မြို့နယ်ခမီချောင်းကျေးရွာစာတင်ကျောင်းကိုဒီကနေ့မနက်ပိုင်းကလက်နက်ကြီးကြီးကြားပောက်ကွေးခဲ့တာကြောင့်မူလာတန်းကျောင်းသူကျောင်းသား19ဦးဒဏ်ရာရရှိခဲ့တယ်လို့ခမီချောင်းဒေသခံကိုကျော်တာခံကပြောပါတယ
်။ဒီကျွန်တော်တို့ရွာနဲ့ဒီအောက်တွန်ရွာရဲ့ဓာတ်ပေါ့ဒီကျွန်တော်တို့ရွာနဲ့မိုင်ဝက်ကျွန်တော်ဖြစ်နေတယ်အဲ့ဒီမှာဒီမင်းရဲ့ဆက်နိုင်လောက်ကစဖြစ်ပြီးတော့ဒီကျွန်တော်ရောဒီကြားရဟိုအလောဖြစ်နေတဲ့ဒီစီနိုင်ဝင်ကြတော့ပေါ့အဲ့ဒီအချိန်မှာဒီကျွန်တော်ရောရေးစာတင်ကြောင်းစာတင်ကြောင်းဒီ3ပုံ2ပုံဒီပြန်ဝင်ကြမှာပေါ့အဲ့ဒီမှာဒီလက်နေကြီးကြီးကြားပြီးတော့ကလေးတွေ3တန်း4တန်းအဲ့ဒီ3တန်း4တန်းစာတင်ခံရေးခံရေးမကြားရကြီးကဒီကလေးတွေတန်ရရတော့တယောက်တော့စုရင်ရတယ်မိကလေးဟိုဟာမိကလေးငယ်တယောက်လို့စုရင်ရတယ်အချိန်ပြည့်တဲ့အချိန်ရှိတယ်သူကငါဟုတ်ကဲ့စီးုံတော့ပူပြီးပြီခုဒီကျွန်တော်တို့ရွာနားကဒီ965တဲရင်စီယုံမှာတဝဲလောက်ရှိနေတယ်ပြီးလို့ရှင်ဒီညွန်းနေဒီသူစီယုံပေါ့
ခမီချောင်းကျေးရွာဟာဘူးတီတောင်မြို့ရဲ့ရှေ့ဘက်9မိုင်ခန့်กว่าမှာရှိပြီးအဲ့ဒီကျေးရွာနဲ့မိုင်ဝဲခန့်ဝေးတဲ့ကပိုင်ချောင်းကျေးရွာမှာဒီကနေ့မနက်ပိုင်းကတိုက်ပွဲဖြစ်ပေါ်နေတယ်လို့လည်းဒေသခံတွေကပြောကြပါတယ်မနေ့ကလည်းဘူးတီတောင်မြို့နယ်ရေချမ်းပြင်ကျေးရွာအတွင်းကိုလက်နက်ကြီးကြီးကြောက်ပောက်ကွေးခဲ့တာကြောင့်ဒေသခံ3ဦးသေဆုံးပြီး2ဦးဒဏ်ရာရရှိခဲ့တယ်လို့သေဆုံးသူတွေရဲ့မိသားစုဝင်2ဦးကပြောပါတယ
်နန္နာရီနတ်မီလနာပြမချာကောပါဒါရရကနယောဘာဖြစ်ဆုံးသွားပြီပါကျွန်တော်မိမပါကိုမိမနာကိုမဒီစာတယောမိရှိတယောလဲနေကြတာပါဘယ်လိုကြားလဲမသိပါဘူးဘုံကလေးပေါ့ဆိုကြားတာပါအေးအင်းမတမောစားရစီမပါမလေး
ပူရီတောင်မြို့နယ်ဘက်မှာတပ်မတော်ကနေမြေရှင်းလင်းရေးလုပ်ငန်းတွေဆောင်ရွက်နေတာကြောင့်အေအဖွဲ့နဲ့တိုက်ပွဲနေတိုင်းနှိပါဖြစ်နေတယ်လို့အနောက်ပိုင်းတိုင်းစစ်ဌာနရုပ်ပြောခွင့်ရဗိုလ်မှူးကြီးဝင်းစောဦးကပြောပါတယ်
အော်အဲ့ဘက်ကရွာတွေအကုန်လုံးကဟိုအေးအများရန်သွားလာပြီးတော့မှဟာလာလှုပ်ရှားနေတဲ့နေရာတွေပြီးလို့ရှင်လဲဟာလာအေးရအခုနောက်ပိုင်းမှာဒီကောင်လှုပ်လာတဲ့ဟာလာမြီးစနစ်တစ်ခုကဟောအေးရိတ်ငါတွေဘာတွေဆိုလို့ရှင်ကိုယ်ကောအပင်ပန်းခံကောင်းနေမတဲတော့ဘူးเนาะအဲ့နာဒီရွာတွေအဲ့နာရဟောအဲ့နာတို့ခိုင်ရွာနေပါတယ်เนาะပြီးရင်ကလားရွာတို့အတင်းအာရမပေါ့เนาะငါတို့ဒီလိုသမင်းတို့ဘလောက်ရှိเนาะရေဘူးဘလောက်ပေး အဒီလိုနိမ့်နဲ့လုံနေတယ်ပြီးလို့ရှိရင်ထိန်တော်ဟလာ3000ပြီ4000ပြီအဒီလိုဟာမျိုးတွေကောက်ပြီးတော့မှများဒီလိုနဲ့ပဲဟလာအဲ့နာမှာသူတို့ကနော်သွားလာလုပ်ကားနေတဲ့အခါကျတော့ကျွန်တော်တို့ကကြာလာတဲ့အခါကျတော့ဒေသခံပြည်သူတွေဝင်လုံးဝင်ဖို့ဖြစ်တော့နော်ဒီဟာတွေလည်းကြားတော့ဒေသခံတွေကလည်းဟလာဒီလိုဝင်နေထွက်တယ်ပြောတဲ့အခါမှာကျွန်တော်တို့ကလိုက်တော့နေပြီရှင်းတာအင်းဒီရှင်းတဲ့အတွက်ကြောင့်ဟလာနေစဉ်ရက်သက်နီးပါးလောက်ပေါ့ဗျာတိုက်ပွဲတွေကတော့ပြရ
တိုက်ဝဲတွေအတွင်းမှာတက်မတော်ဖက်ကပါတော်တဲ့လက်နက် KN တွေနဲ့ AA ဖွဲ့ကပြန်လည်ပြစ်ခတ်နေတာတွေရှိနေပြီးတက်နေပြည်သူတွေကြမှာထင်အောင်ထင်မှားဖြစ်အောင် AA ဖွဲ့ကလှုပ်ဆောင်နေတာဖြစ်တယ်လို့လည်းဘုံမုံကြီးဝင်းစောဦးကပြောပါတယ
်အဓိကတော့ကျွန်တော်ကပါသွားတဲ့ဘုံကြီးတွေပါတယ်အမေ7ဘုံကြီးအမေ8ဘုံကြီးအစရှိပြီပေါ့ဒီဘုံကြီးတွေပါခေါ်လာရှိတယ်ဒီဘုံကြီးတွေနဲ့ဟုတ်လားဒီကျွန်တော်တို့ပြန်ပြီးတော့ပြစ်တာလေအဲအဲ့လိုပြန်ပြစ်တာလေသူတို့တခိုင်ရွာတဲ့ဟိုခမရလည်းပြန်ပြစ်လို့ဒီဘုံကြီးကြလို့သိတာတခါမှကျွန်တော်မတွေ့ဘူးသေးဘူးနော်အေးကြာနေဟုတ်လားခမီးရွာတို့တော့ပင်ကလေးရွာလေးဆိုလို့ရှိရင်တက်မလို့ကပြစ်လိုက်တော့မှမှန်သွားပါပြီ။ဟောဒီမှာသူတို့ရဲ့ဟောဒီမှာစက်တီရှိပါတယ်ဘုံကြီးတွေပါလို့ကြာ
။ဒီကနေ့မနက်ပိုင်းကဖြစ်ပေါ်ခဲ့တဲ့ဘူးဒီတောင်တိုက်ပွဲအတွင်းမှာတက်မတော်ဘက်ကအကြဆုံးများတာကြောင့်တိုက်ပွဲနဲ့မဆိုင်တဲ့နေရာတွေကိုလက်နက်ကြီးတွေနဲ့လှမ်းပစ်နေတယ်လို့အေဖွဲ့ပြောခွင့်ရခိုင်တုခါကပြောပါတယ်
။အော်ဟုတ်ကဲ့ခင်ဗျာဒီနေ့မနက်9နာရီ15မိနစ်လောက်မှာဘူးဒီတောင်မြို့နယ်တန်းပိုင်ချောင်းရွာရဲ့အချင်းမြောက်ဘက်က1ကီလိုမီတာလောက်ပါမှာတိုက်ပွဲဖြစ်တာအဲ့ဒီမှာမြန်မာစစ်တပ်ကကနေပြီးတော့ဟိုသူတို့ချောင်းကိုလေလေနဲ့ကူးချနေတဲ့အချိန်မှာဟိုတိုက်ပွဲဖြစ်တာအဲ့ဒါကြောင့်မလို့မြန်မာစစ်တပ်ဘက်ကဒီနေ့တိုက်ပွဲမှာ25ဦးထဲမှနေချဆုံးတာရှိတယ်ဆိုတော့ဟိုအဲ့လိုမြန်မာစစ်တပ်ဘက်ကအထူးကြိုက်ကြဆုံးမှုတွေများတဲ့အတွက်ကြောင့်မလို့သူတို့ရဲ့ဒီစစ်တပ်ကစစ်ကဌာနချုပ်ဗုဒ္ဓတော်ကနေပြီးတော့မှဟိုလက်နေကြီးတွေနဲ့နေပြီးတော့ဒီတိုက်ပွဲဟိုဖြစ်တဲ့နေရာရောမဖြစ်တဲ့နေရာရောအဲ့လိုမျိုးအကုန်လုံးဒီရန်တန်းစစ်ဆေးမှုတွေလုပ်ခဲ့တာရှိတယ်ဘူဒီတော်မျိုးနေဒီခမွေချောင်းကျွာကိုဒီမြမစစ်တပ်ရဲ့လက်နေကြီးဟိုထိမှန်တာရှိတယ်အဲ့ဒီမှာဒီစာတင်ချောင်းကိုတိတ်တိတ်ထိတာလို့ဆိုတယ်ဆိုတော့အဲ့ဒီမှာတောင်းသားလေးတွေအယောက်20ကျော်လောက်ကရရှိသွားတာရှိတယ်
တိုက်ပွဲတွေကြောင့်ရခိုင်မြောက်ပိုင်းကြီးရွာတချို့ကဒေသခံတွေဟာအိုးအိမ်ဆုံးခွာပြီးဘေးလွတ်ရာကိုထွက်ပြေးနေကြရတယ်လို့တိုက်ပွဲတွင်အရသာတွေဆုံးတန်ရရတာတွေလည်းတနေ့ထက်တနေ့ပုံမှန်များပြားလာတာဖြစ်ပါတယ်လက်ရှိရခိုင်ပြည်နယ်မြောက်ပိုင်းမှာအင်တာနက်လိုင်းတွေလည်းဖြတ်တောက်ထားတယ်လို့တနေ့အေကျတိုက်ပွဲတွေဟာလည်းပြင်းထန်လို့နေပါတယ်တိုက်ပွဲအတွင်းအရာသားတွေထိခိုက်ဒဏ်ရာရသေဆုံးတိုင်းမှာလဲတက်နေအဖွဲ့တို့ဟာတစ်ဖက်နဲ့တစ်ဖက်အပြန်လွန်ဆွဆွေးပြောဆိုနေကြတာလည်းဖြစ်ပါတယ်ခင်ဗျာ
ကိုတက်နိုင်စုံစမ်းတင်ပြခဲ့တာပါရှင်အခုတခါတော့ထိုင်းမြန်မာနယ်စပ်ဒေသကကလေးများနေအထိမ်မက်ပွဲကြောင်းနှာစင်ရပါမယ်ဒီကနေ့ထိုင်းမြန်မာနယ်စပ်ရွှေပြောင်းစာသင်ကျောင်းတွေမှာကလေးများနေအထိမ်မက်ပွဲတွေကျင်းပကြပါတယ်ဗိုလ်ချုပ်အောင်ဆန်းရဲမွေးနေ့ကိုမြန်မာနိုင်ငံကလေးများနေဖြစ်သတ်မှတ်ထားတာကြောင့် February 13ရက်နေ့တိုင်းမှာကလေးများနေအထိမ်မက်ပျော်ပွဲရှင်ပွဲတွေပညာရေးကျွမ်းဆိုင်ရာပြိုင်ပွဲတွေနဲ့အားကစားပွဲတွေကျင်းပပေးလို့ရှိတဲ့အကြောင်းထိုင်းအခြေစိုက် VOA သတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင
်ထိုင်းမြန်မာနယ်စပ်မှာရှင်းပြောင်းစာတင်ကြောင်းပေါင်း80နီးပါးရှိပြီးကျောင်းသားကျောင်းသူပေါင်း1000ကျော်စာတင်ကြနေကြတာပါမြန်မာနိုင်ငံကလေးများလေးကိုတော့ရှင်းပြောင်းစာတင်ကြောင်းအတော်များများမှာပုံစံမျိုးစုံနဲ့ကျင်းပခဲ့ကြောင်းကျင်းပရတဲ့ရည်ရွယ်ချက်နဲ့ပတ်သက်လို့ရှင်းပြောင်းဆရာဆရာမများအစည်းအဝေးဥက္ကဋ္ဌဒေါ်ရွှေစင်ဝင်းကအခုလိုပြောပြပါဗျာ
ကိုကျောင်းဆံမွေးနေ့အချိန်မှနဲ့မြန်မာနိုင်ငံကလေးများနေ့ဒီရွှေပြောင်းဒေသမှာလှုပ်ဖြစ်တာပါအတိအကျတော့ကလေးတွေကရွှေပြောင်းကလေးတွေကမြန်မာပြည်ကလာတယ်တနေ့လဲခုထာနေကိုပြန်မယ်ဆိုတော့ကိုတိုင်းပြည်ရဲ့အာဇာနည်သူရဲကောင်းလည်းဖြစ်လွတ်ရေးခခင်လည်းဖြစ်တဲ့ကိုကျောင်းဆံအကြောင်းကိုဖြစ်တဲ့တဝင်းသိပြီးတော့ကိုကျောင်းရဲ့စိတ်သက်ကြီးကိုကျောင်းအကြောင်းနေပေါ့နော်တည်တည်သိအောင်လို့ဒီမျိုးဆက်တွေကိုလက်ဆင့်ကျန်တဲ့အနေနဲ့ဒီအကြစားပွဲလေးကိုနှစ်စဉ်နှစ်တိုင်းကျင်းပခြင်းဖြစ်ပါတယ
်မြန်မာနိုင်ငံသားရွှေပြောင်းကလေးငယ်တွေတက်ဖွင့်ထားတဲ့စာတင်ကြောင်းများဖြစ်တာကြောင့်မြန်မာနိုင်ငံရဲ့တင်ရွညွန့်နှံအတိုင်းစာတင်ကြားပေးနေကြတာဖြစ်ပါတယ်မြန်မာနိုင်ငံကလေးများနေအထိမ်းမက်ဖြစ်မူလာတန်းအလဲတန်းအထက်တန်းလိုက်အထိမ်းမက်ပွဲလေးတွေကိုလုပ်ခဲ့တဲ့အကြောင်းအခုလိုပြောပြပါတယ
်လုပ်ကြတဲ့ activity ကတော့အာကစားပင်မအာကစားဒုတိယကကဗျာကဗျာပေါ့တော့ဘိုးကျုပ်ရဲ့ကဗျာတွေဘိုးကျုပ်ရဲ့အထုပ်ပတိတွေကိုပြောကြတာပေါ့ကဗျာရွတ်ပွဲဟုတ်ကဲ့အထက်တန်းနေဆိုစာရေးစာကုန်းရှိမယ်အလဲတန်းနေဆိုရင်ဘိုးကျုပ်ရဲ့သမိုင်းကြောင်းတွေပြန်ပြန်ပြီးတော့ရှင်းပြအပေါ်တော့ငယ်တွေလက်ဆင့်ကန်ရှင်းပြတဲ့ပွဲ
ထိုင်းမြန်မာနယ်စပ်မှာရှေ့ပြောင်းစာတင်ကျောင်းပေါင်း80နီးပါးရှိပါတယ်ဒီစာတင်ကျောင်းတွေမှာကျောင်းသားပေါင်း13,000လောက်စာတင်ကြားနေကြတာဖြစ်ပြီးအထက်တန်းအောင်တဲ့သူတွေကတော့မြန်မာပြည်ကတက္ကသိုလ်တွေမှာဆက်လက်ပညာသင်ကြားခဲ့ကြပါတယ်ဒီနေ့မြန်မာပြည်ကိုပြန်ကြမဲ့လူငယ်ကျောင်းသားတွေဖြစ်တာကြောင့်ရှေ့ပြောင်းစာတင်ကျောင်းတွေမှာမြန်မာပြည်ရဲ့အထိမ်းမက်ပွဲလေးတွေကိုနှစ်စဉ်ကျင်းပခဲ့ကြတာဟာဆယ်စုနှစ်တစ်ခုကျော်ရှိပြီဖြစ်ပါတယ်ရှင်
မေအေးမှာစုံစမ်းတင်ပြခဲ့တာပါရှင်မြန်မာပြည်ဆိုင်ရာသတင်းလွှာတွေဒီမှာပဲရနာပြစီအခုတခါနိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုအလှည့်ပေးမှာပါရှင် အမေရိကန်ပြည်ထောင်စုမှာလက်ရှိမျိုးတုံးလူနီအင်းဆက်မျိုးစိတ်ပေါင်း48မျိုးရှိပါတယ်။ဒီအခြေအနေတွေဟာပြီးခဲ့တဲ့10စုနှစ်အတွင်း20ရာခိုင်နှုန်းအထိကျဆင်းသွားတဲ့ကမ္ဘာလိပ်ပြာကောင်းအရေးအတွက်တော့စိုးရိမ်စရာအခြေအနေပါ။ကမ္ဘာအရှာပါဆုံးလိပ်ပြာကလေးတွေတဘာဝတိုင်းကျဆင်းနေတဲ့မစ်ချီဂန်ပြည်နယ်ဘန်တန်ဟာဗာရက်ကအာရက်နေချာစင်တာကိုတွားရောက်လေ့လာခဲ့တဲ့အရိကာဆယ်လက်စတီရဲ့လိပ်ပြာမွေးမြူရေးအကြောင်းသတင်းပေးပို့ချက်ကိုနန်းလောင်ကပြောပြထားပါရှင်
တဘာဝပဝန်းကျင်ထိမ့်သိမ်းစောင့်ရှောက်ရင်းနဲ့အသိပညာပေးလုပ်ငန်းတွေပါလုပ်ကိုင်နေတဲ့ Seret Nature Center ရဲ့ညွှန်ကြားရေးမှူး Nate Fuller ကသူ့ရဲ့တနေ့တာလုပ်ငန်းကိုအခုလိုစတင်ပါတယ
် This morning we're going to head off down into the wetlands
ဆေးမီတော်ရဲ့ရှိတဲ့ဘက်ကိုကျွန်တော်တို့ဒီကနေ့မနေ့သွားကြမှာပါအတိအကျပြောရရင်တော့ Prairie Fern လို့ခေါ်တဲ့ဒီတမူထူးခြားတဲ့ဆေးမီတော်ကိုသွားမှာပါ
ဒီလိုရာသီမျိုးရောက်ရင်လိပ်ပြာတွေကို Nate Fuller တယောက်ရေးတွက်နေတာတစ်ခါတည်းရန်တွေ့ရတတ်ပါတယ်မျိုးတုံးလူနီဖြစ်နေတဲ့ Michelle Cedar လိပ်ပြာမျိုးစိတ်ကလေးတွေထိမ့်သိမ့်နိုင်ဖို့ဆိုရင်တော့သူတို့အကောင်ရင်ဘယ်လောက်ရှိတယ်လဲဆိုတာသိဖို့လိုပါတယ
်။ They're very particular in the kind of
လိပ်ပြာမျိုးစိတ်လေးတွေနေထိုင်ကျဆားနိုင်တဲ့နေရာကအတိအကျရှိပါတယ်။ဒါကြောင့်လဲဒီလိပ်ပြာမျိုးလေးတွေကအသိရှာပါပြီးတော့ရေအေးသွေးကောင်းမကောင်းဆိုတာသူတို့ကိုကြည့်ပြီးတော့ခန့်မှန်းနိုင်ပါတယ်
။ဒီကနေ့မှာတော့ Seret Nature Center အတွက်လိပ်ပြာအကောင်ရင်စီးရင်တွေပြုစုနိုင်ဖို့ Cedar လိပ်ပြာမျိုးစိတ်ကျွမ်းကျင်ပညာရှင်အက်စလီကိုဝိကလိပ်ပြာကလေးတွေကိုကူညီရေးတွက်ပေးပါတယ်။စီဝဗေဒပညာရှင်အက်စလီကသူ့ရဲ့အတွေ့အကြုံကိုအခုလိုရှင်းပြပါတယ်
။ When I first started working on the butterfly in 2013
လိပ်ပြာကလေးတွေနဲ့ဒီမှာစပြီးတော့လုပ်ကင်ခဲ့တဲ့2013ခုနှစ်တုန်းကတော့ဆက်ပြာလိပ်ပြာကောင်ကြီး18ကောင်ရှိပေမဲ့2019ခုနှစ်မှာ10ကောင်ပဲကျန်မာတော့တယ်။တကောင်နှစ်ကောင်လောက်ဆင်းကွာတာမျိုးတော့ရှိနေပါတယ်။
အညိုရောင်တောင်ပံပေါ်ကအနက်ရောင်အဝိုင်းဆက်ကလေးတွေမှာရွှေရောင်အနာကုတ်ကွင်းကလေးတွေပါတဲ့အရေအတွက်သိမြများဆဆမကြံတော့တဲ့စီတာလိပ်ပြာလေးတွေလက်ရှာတာသိတော့မလွယ်ပါဘူးမျိုးရုံပြောက်ွယ်လူနေစင်းထဲမှာမီရှယ်စီတာလိပ်ပြာမျိုးစိတ်ကို1990ခုနှစ်မှာထည့်သွင်းခဲ့တာပါစိတ်မီတော်ရီနှဲပါလာတဲ့အချက်ကလည်းဒီလိပ်ပြာကောင်းရင်ကြာစင်လာစေတဲ့အချက်တစ်ခုဖြစ်တယ်လို့ကနဦးယူဆခဲ့ကြပါတယ
် It's not just habitat availability it's groundwater
ကျွန်တော်တို့စမ်းသပ်တွေ့ရှိထားတဲ့အချက်လက်အရဆိုရင်ဒီကစိတ်မီတော့ကိုဝင်လာတဲ့ရေအချိုးအစနဲ့ရေရဲ့အရေသွေးကလည်းလိပ်ပြာကလေးတွေအတွက်စိန်ခေါ်မှုတစ်ခုဖြစ်ရှိနေတာကိုတွေ့ရပါတယ်အခုထိတော့သူတို့ဘာကြောင့်မျိုးတုံးပြောက်ွယ်လာနေလဲဆိုတာအတိအကျမသိရသေးပါဘူ
းအကြောင်းအရာပေါင်းစုံကြောင့်လိပ်ပြာတွေမျိုးတုံးလာတာဖြစ်နိုင်တယ်လို့ရေရဲ့အရေအသွေးကြောင့်လည်းဖြစ်နိုင်ခြေရှိပါတယ်စိတ်မီတော်ရီဟာအမေရိကန်အနောက်လယ်ပိုင်းဒေသကမြစ်ချောင်းတွေရဲ့မြစ်ဖြားချောင်းဖြားမှာရှိတာပါလိပ်ပြာတွေမျိုးတုံးလာတဲ့အကြောင်းရင်းကိုအဖြေရှာနိုင်ဖို့တယ်လီဒိုဇူးမှာလွန်ခဲ့တဲ့၄နှစ်လောက်ကစေတာလိပ်ပြာမျိုးပွားရေးအစီအစဉ်ကိုစတင်ခဲ့တာပါညွန်ကြားရေးမှူးဒေါက်တာရန်ဝတ်ကအစီအစဉ်အောင်မြင်မှုရှိကြောင်းအခုလိုရှင်းပြပါတယ
် So we're starting a captive colony we'll occasionally collect them to add new genetics to the captive
ဒီနေရာမှာထိန်းသိမ်းထားတဲ့မျိုးစိတ်ကလေးတွေတိုးပွားလာအောင်လိပ်ပြာကလေးတွေကိုတစ်ခါတလေဖမ်းပြီးမျိုးရိုးဗီဇာထည့်ပေးတာရှိပါတယ်လိပ်ပြာကောင်ကြီးတော်တော်များများတိုးလာအောင်လည်းလုပ်နိုင်ခဲ့ပါတယ်ဆက်ပြီးမျိုးပွားနိုင်အောင်လှောင်ထားတဲ့လိပ်ပြာကလေးတွေကလွဲရင်ကျန်လိပ်ပြာတွေအားလုံးကိုတော်ရဲပြန်လှုပ်ပေးပါရစေ
။လိပ်ပြာဖြစ်လာမဲ့ပိုးဖလံကလေးတွေကိုအပူချိန်ထိန်းညှိထားတဲ့အထုခန်းထဲမှာစောင်းတွင်တရင်လုံးထိန်းသိမ်းထားတာပါ။ဒါကြောင့်လဲမစ်ချယ်စီတာလိပ်ပြာလေးတွေ 4.4 ဒီဂရီစင်နီဂရိတ်အောက်ရောက်ရင်အသက်ရှင်မမလွယ်ဘူးဆိုတာကိုလည်းတွေ့ရှိခဲ့ပါတယ်။ဒီအပူချိန်တိုင်းဆိုရင်တော့ဖန်စိတ်မြင်တော်ရဲကရေတွေအေးခဲသွားပြီးလိပ်ပြာကလေးတွေလည်းတည်ဆုံကုန်ပါတယ်။ဒီအချက်ကိုတွေ့ရှိလိုက်ပြီးတဲ့နောက်ပိုင်းတိနဲ့နွေရတဲ့မှာတော့လိပ်ပြာဥပေါင်း1300ကိုမွေးထုတ်ပေးနိုင်ခဲ့ပါတယ်။ဒီတိုးတက်မှုတွေကြောင့်အနာဂတ်မှာလိပ်ပြာကောင်းရေပြန်ပြီးတော့တိုးပွားလာနိုင်ပါတယ်။အားလုံးအဆင်ပြေမယ်ဆိုရင်တော့မစ်ချယ်စီတာလိပ်ပြာကလေးတွေကိုမြို့တုံးလူနေစင်ကနေပယ်ဖြတ်နိုင်မှာဖြစ်ပါတယ်ရှင်
။နားလောင်ပြောပြသွားတာပါရှင်။ကျမတို့ VOA ကိုစာရေးသားဆက်သွယ်လို့ရတယ်။တည်သချင်းတွေတောင်းယူလို့ရတယ်ဆိုရင်ကျမတို့ရဲ့စာရိုက်လိပ်စာက VOA American တန်မြန်မာပိုင်းအစီအစဉ်ရန်ကုန်စာရိုက်ကြီးစာရိုက်တက်တာအမှတ်885ဖြစ်ပြီး855ဖြစ်ပြီး email လိပ်စာကတော့ barmis@voanews.com ဖြစ်ပါတယ်။ telephone number 1-239-382-5554ကိုလည်းတိုက်ရိုက်ဆက်သွယ်နိုင်ပါတယ်ရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို5ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို 19.25 32 နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ 190 ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည 9:00 အစီအစဉ်ပြပချင်းည 10:00 မှာလိုင်းဒိုမီတာ 25.32 နဲ့လိုင်းလက်မီတာ 190 ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့2020ပြည့်နှစ်ဖေဖော်ဝါရီလ23ရက်ကြာသပတေးနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ19.25 32တို့ကနေပြီးတော့နားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ကြပါရရှင်။အခုဆက်ပြီးတော့နားဆင်ကြရမယ့်သတင်းပတ်စင်ကဏ္ဍတွေထဲမှာတော့ဥအောင်ခင်ရဲ့မြမအရေးသုံးသပ်ချက်ကိုအရင်ဆုံးနားဆင်ရဖို့ရှိပြီးကိုဝင်းမင်းရဲ့ကျမ်းမာရေးအစီအစဉ်မှာအရေးပြည့်ရင်ရလာမယ့်နောက်ဆက်တွဲဆိုးကျိုးတွေအကြောင်း
မှတ်ညာမိုင်းဆိုင်ရာတွေထိတာတို့ဟာကောင်းကောင်းမတွေးနိုင်တော့ဘူး။အာယုံထိတိုက်မှုတွေကြာလာတယ်။အဲ့ဒါပြင်ဆိုရင်ဒီများလာတာတို့စိတ်သက်ကြလာတာတို
့စိတ်ကြမ်းမာရေးအထူးကဒေါက်တာညံဝင်းကျော်ရဲ့ပြောပြချက်တွေကိုထုတ်လွှင့်ပေးတော့မှာဖြစ်ပါတယ်ရှင်။နောက်ပိုင်းမှာတော့တိုင်းရင်းသတင်းလွှာအစီအစဉ်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်။အခုရင်ဆုံးဥအောင်ခင်ရဲ့မြမအရေးသုံးသပ်ချက်ကိုနားဆင်ကြရမှာဖြစ်ပါတယ်။အာဆီယံ၈နိုင်ငံမှာကြောက်မိသွေးသုံးလျှက်စစ်တပ်အားသုံးဆွဲမှုပုံမှုများပြားလာသလိုလေထုတန့်စင်ရေးစနစ်သုံးဆွဲမှုကလည်းများလာတဲ့အကြောင်းဥအောင်ခင်ရေးသားပြီးတော့ကိုညာဝင်းအောင်နဲ့တူတင်ပြပေးထားပါရရှင်။
ကျောင်းမီးသွေးသုံးရင်လျှက်စစ်တပ်အားကိုဈေးတက်တက်တာတာနဲ့ရောင်းနိုင်တဲ့အတွက်စီးပွားရေးတွက်ချီခိုက်ပါလေ။ဒါပေမဲ့ကျောင်းမီးသွေးကထွက်တဲ့အစိတ်အတော့အမုံမွားဟာလေထုကိုညင်ညမ်းစေတာကြောင့်ပြည်သူလူထုကကန့်ကွက်ဆန္ဒပြကြပါလေ။ဒါကြောင့်မလို့ကျောင်းမီးသွေးသုံးရင်သဘာဝပတ်ဝန်းကျင်ကိုကာကွယ်တဲ့အသက်ပညာကိုလည်းတက်ကြွမှုလူတွေလို့ဂျကာတာအခြေစိုက်အာဆီယံစီးပွားရေးသုတေသနဌာနရဲ့133မျက်နှာစာရမှာပေါ်ပြပါတယ်ဂျပန်ပညာရှင်ကေအီရှီမိုဂိုရုနဲ့အီချီရိုကူတာနီတို့ကတီးဖြတ်ပြီးလွန်ခဲ့တဲ့အောက်တိုဘာလကထုတ်ဝေတဲ့ Social Benefit of Clean Coal Technology စာရမ်းဖြစ်ပါတယ်ကျောင်းဝင်းတွေသုံးမှုကြောင့်သဘာဝပတ်ဝန်းကျင်နဲ့ပြည်သူပြည်သားတွေအန္တရာယ်မဖြစ်ဖို့အလွန်အရေးကြီးပါတယ်ကျောင်းဝင်းတွေအန္တရာယ်ကိုကာကွယ်တဲ့လေထုသတ်ဆင်ရေးစနစ်Air Quality Control System ဆိုတာကိုတည်ထွင်ထားတယ်လို့ဆိုပါတယ်။ဒီစနစ်ကိုသုံးရင်အရင်အနည်းပုံမှန်စိုက်ထုတ်ရမှာဖြစ်ပြီးနဲ့ရေရှည်မှာအကျိုးခံစားရမှာဖြစ်ပါတယ်။စင်ကာပူနဲ့ဘရူနိုင်းကလွဲပြီးကျန်းအာဆီယံ၈နိုင်ငံမှာကျောင်းမီးသွေးသုံးဓာတ်အားကိုသုံးကြပါလေ။ဒါပေမဲ့လေထုသတ်ဆင်ရေးစနစ်ကိုတော့သုံးသူရှိတယ်လို့မသုံးသူလည်းရှိနေတာတွေ့ရပါတယ်။
လျှက်စစ်တပ်အားကိုဈေးတက်တက်တာနဲ့သုံးဆွဲနိုင်ဖို့ကြောင်မီးသွေးကိုသုံးကြပါတယ်။ကမ္ဘောဒီးယား၊လာအိုထိုင်း၊ဗီယက်နမ်၊ဖိလစ်ပိုင်၊မလေးရှားနဲ့အင်ဒိုနီးရှားမှာကြောင်မီးသွေးသုံးဓာတ်အားပေးစက်ရုံတွေရှိပါတယ်။1990ကနေ2020အထိအနှစ်30အတွင်းအာဆီယံ9နိုင်ငံရဲ့ကြောင်မီးသွေးသုံးဓာတ်အားပေးပမာဏဟာ3ဆလောက်တိုးပွားလာပါတယ်။အာဆီယံအုပ်စုမှာကြောင်မီးသွေးဓာတ်အားအသုံးအနည်းဆုံးဟာမြန်မာနိုင်ငံဖြစ်ပါတယ်။အာဆီယံ9နိုင်ငံမှာ1990မတိုင်ခင်ကတည်ဆောက်ခဲ့တဲ့ကြောင်မီးသွေးဓာတ်အားမီဂါဝတ်4100ကျော်ရှိပြီး1990နောက်ပိုင်းမှာတည်ဆောက်တဲ့ဓာတ်အားကမီဂါဝတ်6000နီးပါးရှိပါတယ်။အဲ့ဒီတည်းကကမ္ဘောဒီးယားနဲ့လာအိုမှာလေထုတန့်စင်ရေးစနစ်အနည်းချင်းရှိပြီးမြန်မာနိုင်ငံမှာလုံးဝကင်းမဲ့နေတာတွေ့ရပါတယ
်။မလေးရှား၊အင်ဒိုနီးရှား၊ဗီယက်နမ်နဲ့လာအိုနိုင်ငံကမီဂါဝတ်600ကျော်ရှိတယ်ကျောင်းမီးသွေးသုံးဓာတ်အားပေးစက်ရုံကြီးတွေမှာလေထုသတ်ဆင်ရေးစနစ်ကိုမသုံးတဲ့စက်ရုံတွေရှိပါတယ်။ဒါပေမဲ့ဖိလစ်ပိုင်နဲ့ထိုင်းနိုင်ငံမှာတော့ကျောင်းမီးသွေးသုံးဓာတ်အားစက်ရုံကြီးအားလုံးမှာလေထုသတ်ဆင်ရေးစနစ်ကိုတတ်ဆင်ထားတာတွေ့ရပါတယ်။ထိုင်းနိုင်ငံကကျောင်းမီးသွေးဓာတ်အား90ရာခိုင်နှုန်းဟာလေထုသတ်ဆင်ရေးစနစ်ကိုအသုံးပြုပါတယ်။ထိုင်းနိုင်ငံမှာကျောင်းမီးသွေးသုံးဓာတ်အားမီဂါဝတ်ပေါင်း4600ကျော်ရှိတဲ့အနေနဲ့မီဂါဝတ်450မှာသာအမုံအမွှားနဲ့နိုက်ထရိုဂျင်အောက်ဆိုက်ကင်းစင်ရေးစနစ်မသုံးတာကိုတွေ့ရပါတယ်။အင်ဒိုနီးရှားနဲ့ဗီယက်နမ်မှာလည်းအမုံအမွှားနဲ့ကန့်တတ်နေပါရေးကိုသာအဓိကထားပြီးနိုက်ထရိုဂျင်အောက်ဆိုက်ကင်းစင်ရေးဘက်မှာအားနည်းနေတာတွေ့ရပါတယ်
။ လေထုတန့်စင်ရေးစနစ်ကိုထိထိရရောက်စီမံကုကဲပြီးအကောင့်ထဲပေါ်နိုင်မှသာလေကောင်းလေတန့်ရပါလိမ့်မယ်။ပြဋ္ဌာန်းထားတဲ့ဥပဒေစည်းမျဉ်းတွေကိုဖောက်ဖျက်ရင်အေးအေးယူဖို့ဘ ਹੁ အစိုးရတာဝန်ယူရမယ်လို့မြန်မာနဲ့ထိုင်းမလေးရှားကဆိုပါတယ်။အင်ဒိုနီးရှား၊ကမ္ဘောဒီးယားနဲ့လာအိုတို့မှာတော့ဘ ਹੁ အစိုးရမှာရောဒေသန္တရအစိုးရမှာရောအေးအေးယူပိုင်ခွင့်ရှိပါတယ်။ကမ္ဘောဒီးယား၊လာအိုနဲ့မြန်မာမှာကြောင်မီးသွေးလျှက်စစ်ဆက်ရုံကိုဒေသန္တရအစိုးရကစောင့်ကြည့်ရပါတယ်။မြန်မာလျှက်စစ်နဲ့စွမ်းအင်ဝန်ကြီးဌာနကလေထုညင်ညမ်းမှုအခြေအနေကိုတောင်းယူကြည့်ရှုခွင့်ရှိပါတယ်။လေထုဆိုင်ရာသတင်းအချက်အလက်တွေကိုကွန်မြူနီကွန်ပျူတာမှသာတူလောင်ထားရပါတယ
်လေတို့တန့်စင်ရေးစနစ်တက်စင်တဲ့အတွက်အရင်ပြီးပုံများလာသလိုလျှက်စစ်တအားကကို10ရာခိုင်နှုန်းက20ရာခိုင်နှုန်းအထိတိုးမြင့်နိုင်မယ်ဆိုရင်တွက်ချီကြိုက်မယ်လို့ယူဆပါတယ်ဒါကြောင့်ကြောင်မီးတအားသုံးအာဆီယံနိုင်ငံတွေမှာလေတို့တန့်စင်ရေးစနစ်သုံးမှုကြောင့်မီတာကတက်သွားပါလေစတင်သုံးဆွဲတဲ့ပထမ10နှစ်ကာလမှာမီတာကထိုးတက်သွားပြီးဒုတိယစနေကာလမှာကျဆင်းသွားတာတွေ့ရပါသေး။လေထုတန့်စင်ရေးစနစ်တက်စင်တဲ့ဈေးစကားမတူကြပါဘူး။ဥပမာထိုင်းနိုင်ငံမှာနှစ်စဉ်ဒေါ်လာသန်း200လောက်ကုန်ကြပြီးမြန်မာနိုင်ငံမှာတော့ဒေါ်လာသန်း600ကျော်နှစ်စဉ်ကုန်ကြနေပါသေး။ဒါပေမဲ့အာဆီယံပြည်ထောင်စုဌာနရဲ့လေ့လာကြည့်ရရင်လေထုတန့်စင်ရေးစနစ်ကိုသုံးတဲ့အတွက်ရရှိလာတဲ့အကျိုးအမြတ်ဟာကုန်ကျစရိတ်တွေအများကြီးပါတယ်လို့ဆိုပါသေး။တကယ်တော့ပတ်ဝန်းကျင်တန်ရှင်းမှုနဲ့တန်ဖိုးကိုဒေါ်လာနဲ့တိုင်းတာလို့ရတာမဟုတ်ပါဘူး။ကျောင်းမင်းသွေးအမားစားကိုတွန်းပြီးလေထုတက်စင်ရေးစင်နဲ့အများဆုံးတက်စင်ထားတဲ့ထိုင်းနိုင်ငံဟာမြန်မာအတွက်စံနမူနာတစ်ခုဖြစ်လိမ့်မယ်လို့ညွှန်လဲရပါတယ်ခင်ဗျာ
။ဘုရားခရမြန်မာရေးသုံးသက်ချက်ကိုအခုလိုကြာသပတေးနေ့ညမှအသစ်ထုတ်လွှင့်ပြီးပြန်လည်ထုတ်လွှင့်ချက်ကိုမနေ့ဖန်တောက်ကြနေမနေ့မှနားဆင်နိုင်ပါတယ်ရှင်။အခုဆက်ပြီးနားဆင်ရမယ့်ကျမ်းမာရေးခန္ဓာမှာတော့အိပ်ပြက်ချင်းရဲ့စိုးကျိုးတွေအကြောင်းကိုတင်ပြပေးထားပါတယ်။အိပ်ရပြက်လာရင်ပင်ပန်းနွမ်းနေပြီးအလုတ်ကောင်းကောင်းမလုပ်နိုင်တာနဲ့ဆုံးဖြတ်ချက်မှားယွင်းတာနောက်ကျတာတွေဖြစ်လာပြီးအောင်မြင်တဲ့ဘဝကိုပိုင်ဆိုင်နိုင်မှာမဟုတ်ပါဘူး။အိပ်ချိန်မလုံလောက်ရင်အိပ်ရင်းမဝရင်ဘလို့စိုးကျိုးတွေခံစားရနိုင်လဲဆိုတာနဲ့နှစ်နှစ်ချိုက်ချိုက်အိပ်ပျော်နေလားအိပ်မပျော်နေဘူးလားဆိုတာကိုဘလို့သတ်မှတ်သိရှိနိုင်ပါသလဲ။စိတ်ကျန်းမာရေးအထူးကဒေါက်တာညာဝင်းကျော်ကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင်။
โอเคစိတ်ကျန်းမာရေးအထူးဆရာဝန်ကြီးဗမောက္ခဒေါက်တာညာဝင်းကျော်ခင်ဗျာကျွန်တော်တို့ဒီအိပ်ဆက်ခြင်းကြောင့်ဟိုးပြီးတဲ့တစ်ခေါက်ကပြောခဲ့တဲ့နေရာမှာဒီအိပ်ဆက်ခြင်းရဲ့ကောင်းကျိုးတွေကိုအဓိကပြောခဲ့ကြပါတယ်ဆရာဒီတစ်ခေါက်တော့ဆရာရေဒီအရေးဖြစ်ခြင်းရဲ့ဆိုးကျိုးတွေအကြောင်းကိုဆက်ပြောမှာဖြစ်တဲ့အတွက်ဒီအရေးဖြစ်တာကြောင့်ဘလို့ဆိုးကျိုးတွေဖြစ်နိုင်တာကိုရေပူရလေးစပြီးတော့ရှင်းပြပေးပါလားဆရာ
ကျွန်တော်တို့ကညတညတာမှာလားအကောင်ဆုံးမအိပ်လိုက်ဘူးဆိုလို့ချင်းနောက်တနည်းမှာပင်မန်းနွမ်းနေပြီးတော့ကျတော့လုံးနိုင်သတ်ပြင်းဖြစ်တတ်တယ်
ဟုတ်ကဲ့ဆရာကြီးအဲ့ဒီတော့ဒီအိပ်ဆက်ခြင်းရဲ့ဟိုအကျိုးတွေကိုကျွန်တော်တို့ပြောခဲ့တုန်းကလည်းဒီအိပ်ဆက်ခြင်းဖြစ်စဉ်လေးနဲ့နှိုင်းယှဉ်ပြီးရှင်းပြခဲ့တဲ့ခါကျတော့အခုဒီအရေးဖြစ်ခြင်းရဲ့ဆိုးကျိုးတွေကိုလည်းဆရာကြီးဒီအိပ်ဆက်ခြင်းဖြစ်စဉ်ဖြစ်တဲ့ဒီမျက်လုံးအမြန်မလှုပ်တဲ့ဒီ non IEM ပေါ့နော်အဲ့ဒီကာလနဲ့နောက်မျက်လုံးအမြန်လှုပ်တဲ့ IEM ကာလကြာချိန်တွေနဲ့ရှင်းပြီးတော့ရှင်းပြပေးပါလားဆရာကြီး
non IEM ဖြစ်တာတညရာရဲ့85ရာခိုင်နှုန်းလောက်အချိန်ယူတတ်ပြီးတော့အဲ့ဒီခု RM ပြီးကတော့တညရာရဲ့၄ဘုံ၃ဘုံ25ရာခိုင်နှုန်းလောက်ချိန်ယူပါတယ်အပထမသွားသွားပြောတဲ့ဟာမိနစ်90လောက်ကောင်းကောင်းကြီးအိပ်ပြီးတဲ့နောက်မိနစ်90လောက်ကြာလို့ရှိရင် RM ပြီးတစ်ခါရရပြီးနောက်မိနစ်90တစ်ခါ RM ပြီးရပါတယ်အဲအိပ်စစ်တာရဲ့ညောက်ပဲနက်နက်နက်နက်ညနက်လာတာနဲ့အမျှ RM ပြီးကအဲနည်းနည်းပိုးပြီးတော့အချိန်ကြာကြာလာတာကိုတွေ့ရပါတယ်အလူတွေကအိတ်လိုက်နိုးလိုက်အိတ်လိုက်နိုးလိုက်အဲ့လိုဖြစ်ပေမဲ့လို့အဲနိုးနေတာကိုဂျားတက်မှချက်ပြတ်ပြီးတော့နိုးနေတာကိုဘယ်သူမှသတိမထားမိဘူးသတိထားမိလို့ရှိရင်လည်းနောက်နေမှာအေယူရမှာမဟုတ်ဘူးအဲအဲ့လိုသတိထားမိတဲ့လူတွေကဘယ်လိုလူလဲဆိုတော့ဗလာပဝန်းကျင်မှာစူညံနေတယ်စိုးရိမ်စိတ်တွေရှိနေတယ်ဖိတက်ကြတာတွေဖြစ်နေတယ်စသဖြင့်ရှိတဲ့သူတွေဆိုလို့ရှိရင်တော့ပြတော့သတိထားမိနေတတ်ပါတယ်ပုံမှန်အတိုင်းဆိုရင်တော့အဲ့လိုအိတ်လိုက်နိုးလိုက်ဖြစ်တာတွေကိုအဲကျွန်တော်တို့ကမနေ့နိုးရတယ်မှမမှတ်မိရဘ
ူး။ဟုတ်ကဲ့ဆရာ။အဲ့တော့ဒီနောက်တစ်ခုကအိပ်ဆက်ခြင်းရဲ့အကျိုးကိုကျွန်တော်တို့ပြောတော့ကအိပ်ဆက်ခြင်းကြောင့်ဒီစားဖို့တောက်ဖို့ပုံမှန်ဖြစ်အောင်ထိန်းပြီးတဲ့ဟော်မုန်းတွေထွက်တယ်ဆိုတော့အခုလိုအရေးပြတ်တဲ့အခါကြာလို့ရှင်ရောဒီအခြေအနေကဘယ်လိုဖြစ်သွားမလဲဆရာ။အဲ့
တော့အိပ်ဆက်တဲ့အတွက်သွားပြောတဲ့ အဲဒီအစားတောက်ဒီစားခြင်းတောက်ခြင်းနာနဲ့ဝတာပေါ့လीနော်စားစားကောင်းတာနဲ့စားလောင်မှုတိတ်တာနဲ့စားတာနဲ့မစားတာဘူးဖြစ်အောင်ဘယ်လန့်ချင်အောင်လုပ်ပြီးတဲ့ဖော်မုန်းဂရီလင်တို့လက်ပြင်တို့ဆိုတာရဲ့ပမာဏလေးကိုလည်းသူကထိမ့်ညိပေးတယ်လက်ပြင်ကတော့အစားဝရဲဆိုရင်ဝမှန်းသိအောင်ဘုံတော့ကိုအကြောင်းကြားပေးတဲ့ဖော်မုန်းဖြစ်ပြီးတော့ဂရီလင်ကတော့မဝသေးဘူးစားတယ်ဆိုပြီးတော့အနေထားမျိုးကိုအုံနောက်ကိုသိအောင်ပြောကြပေးတဲ့ပတိပေးတဲ့ဟော်မုန်းပေါ့လေအဲ့တော့ဒါတွေကလည်းဟာရာနဲ့မစားတာဟူပုံမှန်ဖြစ်အောင်ထိညိပေးမှကျွန်တော်တို့ရဲ့ခန္ဓာကိုယ်ကသူ့အတူစားတဲ့ပမာဏစားပြီးတော့ကြတော့ဖြစ်တင်တာတွေဖြစ်ရမှာပေါ့အဲ့တော့တကယ်လို့ကျွန်တော်တို့ကအေးရင်းမဝဘူးအေးရင်းပြက်တယ်အေးရင်းပြက်တာတွေညာလာပြီဆိုရင်အဲ့ဒီဟော်မုန်းတွေကမောက်ကမဖြစ်ပြီးတော့ကြတော့အများကြီးစားလာပြီးတော့ဝလာတာဝလွန်တာတွေအများကြီးဖြစ်တတ်ပါတယ်ကျွန်တော်တို့တွေကဘဝရဲ့ဘဝတသက်တာရဲ့သုံးပုံတပုံလောက်ကိုအိတ်ဆက်ခြင်းနဲ့ပုံဆုံးရတာကိုသွားတွေ့ရတယ်။ဒါပေမဲ့အဲ့ဒီအိတ်ဆက်ခြင်းနဲ့ဘဝသုံးပုံတပုံကိုပုံဆုံးရတာကဘာမှအလုံးမဖြစ်ဘူး unproductive ဖြစ်တယ်အလုံးမဖြစ်ဘူးလို့သို့တော်ညာလေကျွန်တော်တို့ရဲ့ဘဝမှာဟလာ TV ဝဝနဲ့ခွန်အားအပြည့်နဲ့အောင်မြင်တဲ့ဘဝကိုရောက်အောင်ဟလာသုံးပုံတပုံမှာအကောင်းဆုံးနေနိုင်အောင်ဒီသုံးပုံတပုံသောအိတ်ဆက်ခြင်းကအကူကြီးထောက်ပံ့ပေးတယ်
ဟုတ်ကဲ့ဆရာကြီးနောက်ထပ်ရောဒီအေးရပြက်ချင်းရဲ့ဆိုကြတွေကဘာတွေရှိနိုင်လဲဆရာကြီး
ကျွန်တော်တို့ပြောရမယ်ဆိုရင်တော့ဒီအေးရပြက်တာတွေများလာပြီဆိုရင်တော့ကြာနေနေမကောင်းနေပြီပေါ့လေအေးရပြက်တာများလာပြီဆိုရင်ပြောရမယ်ဆိုကျွန်တော်တို့ရဲ့အုံနောက်ရဲ့စွမ်းရည်တွေကျလာတယ်ခန္ဓာကိုယ်ရဲ့ကျန်းမာရေးတွေအများကြီးထိခိုက်လာပါတယ်ထိခိုက်လာတော့ကျန်းမာရေးထိခိုက်လာတာဘယ်လောက်ထိထိခိုက်လာဆိုကျွန်တော်တို့ခန္ဓာကိုယ်ရဲ့ system တွေနဲ့လုပ်ငန်းစဉ်ပြောရင်ပထမပြောရင်အမှန်ညာမိုင်းဆိုင်ရာကြီးထိခိုက်တာတို့တွေးခေါ်ပြီးဟာကောင်းကောင်းမတွေးနိုင်တော့ဘူးအာယုံထိခိုက်မှုကြီးကျလာတယ်အဲ့ဒါပြင်ကျွန်တော်တို့ကဒီစိတ်ပိုင်းဆိုင်ရာစိုးရိမ်စိတ်တွေများလာတာတို့စိတ်သက်ကျလာတာတို့ဇာတ်နဲ့ဖြေယောဂါတွေဖြစ်တဲ့ဆိုရင်ပို့ပြီးတော့ဆိုးလာတာတို့ကြီးဖြစ်တတ်တယ်ဒါလည်းမကောင်းကျွန်တော်တို့ရဲ့ခန္ဓာကိုယ်ရဲ့ဆိုးစောယောဂါပစ္စည်းတွေမှလည်းလာထိခိုက်တယ်အဲဖြီးကြိုးလိုသွေးလိုလိုလိုမျိုးကြီးဖြစ်တတ်တယ်နေမှုကိစ္စတွေမှလည်းဟိုစိတ်မပါတော့တာကြီးဖြစ်လာတတ်တယ်အေးတက်တဲ့အတွက်ဟလာဟိုမတော်တဆထိခိုက်မှုကြီးရှိတတ်တယ်ဆွေးပောင်ချိန်ကြီးကျလာတာတို့ဟလာပိန်သွားမယ်ထင်မမဲ့အေးတက်တဲ့သူတွေကဝလွန်တာတို့ဖြစ်တတ်တယ်လို့နှလုံးရောဂါတို့လေဖြတ်တာတို့ဖြစ်တတ်တယ်ဒါလည်းမကဘူးဟလာခန္ဓာကိုယ်ရဲ့ခံချက်ထိညင်းမှုရတာထိခိုက်တာပါလေခင
်ဗျဟုတ်ကဲ့ဆရာနောက်တစ်ခါဒီပုံမှန်တစ်နေ့တူပါဒီပေါင်းသေးဆက်ဆံရေးတို့ဒီဆုံးဖြတ်ချက်ချတာတို့အပေါ်မှာရောဒီအေးပြတ်ထားတဲ့အတွက်ထိခိုက်မှုရှိနေလားဆရာ
ဟုတ်ကဲ့ထိခိုက်မှုရှိပါခင်ဗျအဲ့တော့ဘုံနောက်ကဟိုအစ်စ်ဒီအစ်စ်ဒီမလုံးနိုင်မနဲ့မှတ်ညံကိုမှတ်ညံထိနိုင်မှုအစွမ်းတွေကိုလာပြီးတော့ရော့စီတယ်ရော့စီတော့ရော့စီတာပြင်ဘာဖြစ်တတ်တယ်လဲဆိုတော့ကျွန်တော်တို့ကအေးရစ်တာများတယ်ဆိုရင်ဟလာစောစောအေးရစ်တာများတဲ့သူတွေတော်တော်များများပြီးဟလာစောစောစီစီတည်ဆုံးသွားကြတယ်ဆိုတာကိုလည်းလေ့လာမှုတွေအရ2010ကလေ့လာတဲ့လေ့လာမှုတစ်ခုရသိရတာပေါ့လေ
ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီအေးရပြက်တာရဲ့ဆိုးကျိုးတွေကကြီးမားတဲ့အတွက်ဒီဘလို့အခြေအနေမျိုးမှာအေးရပြက်တယ်လို့သတ်မှတ်နိုင်လဲဆရာ
အေးရပြက်တာလीဒီအနည်းဆုံး9နာရီလောက်မှမအေးရလို့ရှင်မကောင်းဘူး9နာရီတည်းညော့လာပြီဆိုရင်ခန္ဓာကိုယ်မှာခန္ဓာကိုယ်ရဲ့ဓာတ်မှယူထိခိုက်ဖို့ခွင့်လန်းနေများလာပြီအဲ့တော့အဲ့ဒီလို့ဖြစ်တာဒီဟလာ clip disorder လို့ခေါ်တဲ့အိတ်ဆက်ခြင်းဆိုင်ရာဝေဒနာတွေအကြောင်းနဲ့ဖြစ်နိုင်တယ်လို့ကျန်တဲ့အကြောင်းတွေကြောင့်လည်းဖြစ်နိုင်တယ
်ဟုတ်ကဲ့ဆရာအဲ့ဒီခါကျတော့ဒီအေးရပြက်တာကိုသိနိုင်မဲ့လက္ခဏာတွေရောဘယ်လိုအနေထားရှိလဲဆရာ
အေးပြက်တဲ့လက္ခဏာတွေကဒါအိတ်ချင်းစိတ်တွေသိပ်ပြီးတော့ညာနေမယ်မကြကနာတန်းဝေမယ်ဟလာစိတ်ကအချိမခံနိုင်ဘူးစိတ်တူလွယ်မယ်နေရင်းမှာအရင်ပင်ပန်းနေမယ်အပင်ပန်းလို့ဆိုပြီးတော့ဟလာစိတ်ကိုနိုးကြွားပြီးတော့နော်မအိတ်ချင်းမဲ့ကော်ဖီတို့ဘာလို့လိုမျိုးနေရင်းမှာပင်ပန်းပြီးအိတ်ချင်းမှာဆိုလို့ဆိုပြီးတော့ကော်ဖီတို့ဘာလို့သွားတော့လိုက်ရင်နောက်ထပ်နောက်တညမှာထပ်ပြီးတော့အေးပြက်တာတွေမအိတ်ချင်တာတွေမအိတ်နိုင်တာတွေဖြစ်ပြီးတော့ပို့ပြီးတော့စိုးစီတတ်တာကိုတော့ပြီးတော့တွေ့ရတယ်အဲ့တော့အေးပြက်တာတွေများနေပြီဆိုတာနဲ့ခန္ဓာကိုယ်ရဲ့ကိုရင်းအင်္ဂါတွေကိုရင်းအဖွဲ့အစည်းတွေရဲ့လုံဆောင်မှုတွေကအလုံးတလွဲတချို့တွေဖြစ်ပြီးတော့ဟာဒုက္ခတွေစပြီးတော့တာ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ကိုဝင်းမင်းစီစီတက်ဆက်ပေးနေတဲ့ကျမရေးစီစဉ်ကိုမနေ့ဖန်မနေ့မှနောက်တစ်ချိန်ပြန်ပြီးနားဆင်နိုင်ကြပါရဲ့ရှင်။အခုဆက်ပြီးနားဆင်ရမယ့်တိုင်းရင်သတင်းလွှာအစီအစဉ်ကိုတော့ထိုင်းမြန်မာနယ်စပ်ဒေသကတိုင်းရင်သားသတင်းတောက်တွေကစူးစီးတက်ဆက်ပေးနေတာဖြစ်ပါရဲ့ရှင်။
စင်တင်ဆက်သွားမယ်တိုင်းရင်တည်င်းလွာကကြိုဆိုပါတယ်မြန်မာနိုင်ငံတဝမ်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ်
မင်္ဂလာပါရှင်ကျမကအာမီပါပြည်ပဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်နယ်ကြောက်တော်မြို့နယ်မှာလက်နက်ကြီးကြီးကြောင့်ဒေသခံအများအပြားထိခိုက်ဒဏ်ရာရရှိခဲ့ပါတယ်ပင်လုံမြို့မှာကျင်းပတဲ့83နှစ်မြောက်ပြည်ထောင်စုနယ်အခမ်းအနားကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်တက်ရောက်ခဲ့တယ်ဆိုတာနဲ့ရှမ်းပြည်နယ်တရုတ်မြန်မာနယ်စပ်မှာကိုရိုနာဗိုင်းရပ်စ်ကူးစက်ရောဂါတာစီစစ်ဆေးနေတဲ့အခြေအနေအကြောင်းတွေကိုကြားကြရမှာပါရှင
်။ကျမကနန်းဟောင်းပါရှင်။သတင်းတွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါ။ရခိုင်ပြည်နယ်ကြောက်တော်မြို့နယ်ကမြောက်တောင်ကျေးရွာမှာဖေဖော်ဝါရီလ17ရက်နေ့ကဘောလုံးကစားနေတဲ့ကျောင်းသားကလေးတွေအနီးကိုလက်နက်ကြီးကြီးကြားရောက်ခဲ့တဲ့အတွက်မောင်ဝေရန်စိုးအပါဝင်ကလေးလေးဦးဒဏ်ရာအပြင်းထန်ရရှိခဲ့ပြီးအသက်18နှစ်အရွယ်မောင်ကူကူဟိမ့်မှာတော့ဘယ်လက်ပြတ်သွားတယ်လို့ကြေးရွာသားတွေကပြောပါတယ်။ဖေဖော်ဝါရီလ10ရက်နေ့နနက်ပိုင်းကလည်းတောင်ပွေကြေးရွာမှာလက်နက်ကြီးကြီးတချို့ရွာထဲမှာကြားရောက်ပောက်ကွဲခဲ့တဲ့အတွက်မွတ်စလင်ကလေးတဦးသေဆုံးပြီးတခြားကလေးနှစ်ဦးဒဏ်ရာရရှိခဲ့ပါတယ်။အဲ့ဒီလက်နက်ကြီးကြီးတွေဟာကြောက်တော်အခြေစိုက်တပ်မနဲ့ကလတန်မြစ်ကြောင်းတစ်လျှောက်သွာလာနေတဲ့အစိုးရရေးတပ်ကပြစ်ခတ်တာဖြစ်တယ်လို့ဒေသခံတွေကပြောဆိုပေမဲ့တပ်မတော်ဘက်ကတော့ရခိုင်လက်နက်ကိုင်အေအေအဖွဲ့ကပြစ်ခတ်တာလို့စွပ်စွဲထားပါတယ်
။ရှမ်းပြည်နယ်တောင်ပိုင်းပင်လုံမြို့မှာကျင်းပခဲ့တဲ့83ကျင်းမြောက်ပြည်ထောင်စုနှစ်အခမ်းအနားကိုနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ဦးဆောင်ပြီးတော့ရှမ်းပြည်နယ်အစိုးရဖွဲ့တို့တက်ရောက်ခဲ့ပါတယ်။ပင်လုံမြို့မှာရှိတဲ့တောင်တန်းပြည်မှပူပေါင်းရေးစာချုပ်ကြောက်တိုင်ဝင်းမှာဖေဖော်ဝါရီ12ရက်နေ့ကပြည်ထောင်စုနှစ်အခမ်းအနားကျင်းပခဲ့တာဖြစ်ပြီးတက်ရောက်သူဥယျာဉ်တစ်ထောင်ကျော်ရှိတယ်လို့လည်းပင်လုံဒေသခံလူငယ်တွေကပြောပါတယ်။ဒီပွဲမှာပွဲဖြစ်မြောက်ရေးကော်မတီတွေဖြစ်ကြတဲ့ NLD ပါတီဝင်တွေကစီစဉ်ဆောင်ရွက်ခဲ့ကြကြောင်းဒေသခံလူထုအနေနဲ့ကတော့လူထုတောက်တလူလာနေတဲ့ပြည်ထောင်စုမဟုတ်သေးဘူးလို့ခံယူကြောင်းပင်လုံလူငယ်တို့ဖြစ်တဲ့ဆိုင်းစုံကပြောပါတယ်။
ချင်းပြည်နယ်တောင်ပိုင်းပလက်ဝနဲ့ရခိုင်ပြည်နယ်ကြောက်တော်မြို့အနီးတစ်ဝိုက်မှာမြန်မာစစ်တပ်နဲ့ရခိုင်တပ်မတော်အေအေတို့တိုက်ပွဲပြင်းထန်နေတာကြောင့်ပလက်ဝကြောက်တော်ကြားပြေးဆွဲနေတဲ့စက်လီလိုင်းတွေညှနာထားရပါတယ်။ပလက်ဝမြို့နယ်ဟာရခိုင်ပြည်နယ်ကြောက်တော်မြို့ကနေစံစီစားစတဲ့အခြေခံစားတောက်ကုန်းတွေကိုကလတန်မြစ်ကြောင်းအတိုင်းစက်လီနဲ့အဓိကတည်ယူလေးရှိကြပြီးတိုက်ပွဲကြောင့်စက်လီမပြေးဆွဲတာတပတ်ကျော်ကြာနေပြီဖြစ်တဲ့အတွက်ပလက်ဝမြို့နယ်မှာဆန်စည်းတွေလည်းမြင့်တက်လာနေတယ်လို့ပလက်ဝမြို့ဒေသခံစက်လီအမောင်းသမားတဦးကပြောပါတယ
် KNU ကရင်မျိုးသားစည်းရုံးထင်းချုံနယ်မြေတမငါဖာပုံခရိုင်မှာလှုပ်ရှားနေတဲ့တမတော်တပ်ဖွဲ့ဝင်တွေကစနေကြီးလက်နက်ငယ်တွေသုံးပြီးအပြစ်ခတ်မှုတွေလုပ်နေတာကြောင့်ဒေသခံရွာသားတွေထိခိုက်ဒဏ်ရာရတာရှိခဲ့တယ်လို့ KNU ဘက်ကပြောပါတယ်ပြီးခဲ့တဲ့လကစပြီးတော့အခုလ10ရက်နေ့အထိ KNU တမငါဖာပုံခရိုင်မှာပြကမှုဖြစ်ပွားခဲ့တာနဲ့ပတ်သက်ပြီးကန့်ကွက်တဲ့အနေနဲ့အခုလ9ရက်နေ့အရှေ့ဆောင်တိုင်းစစ်သနာချုပ်နဲ့တောင်ပိုင်းတိုင်းစစ်သနာချုပ်တိုင်းမှုတို့ထံမှာဂင်းယူတပ်မငါကကန့်ကွက်စာပေးပို့ထားပါတယ်ဒီလိုပြကမှုကြောင့်ဒေသခံအယောက်300ကျော်ရွာကနေထွက်ပြေးသိမ်းရှောင်နေရတယ်လို့ဂင်းယူတပ်မငါပြောခွင့်ရပုံမှုစောကလေတို့ကဆိုပါတယ်ငင်းချမ်းရေးလုပ်ငန်းစဉ်ကာလမှာတပ်မတော်အနေနဲ့လက်နေကြီးလက်နေငယ်အုံပြုပြီးပြည်သူတွေကိုနှောက်ယှက်ပြကမှုတွေလုပ်တာဟာNCA စာချုပ်ပါချက်တွေကိုဖောက်ပြက်ရကြတယ်လို့ GNU ဘက်ကပြောပါတယ်
။ရန်ကုန်တိုင်းဒေသကြီးမှာမွန်လူမျိုးကိုစားပြုမွန်တိုင်းနိုင်ရာဝန်ကြီးတဦးထားရှိတဲ့တယ်လို့တိုက်တွန်းကြောင်းမွန်စာပေရင်ကျေးမှုကော်မတီရန်ကုန်ဥက္ကဋ္ဌနိုင်စိုးအောင်ကဖေဖော်ဝါရီလ9ရက်နေ့မှာကြားရောက်တဲ့83ကြိမ်မြောက်မွန်အမျိုးသားနေအခမ်းအနားမှာတိုက်တွန်းပြောကြားခဲ့ပါတယ်။ရန်ကုန်မြို့ပြည်သူ့ရင်ပြင်မှာကျင်းပတဲ့မွန်အမျိုးသားနေအခမ်းအနားမှာတိုက်တွန်းပြောကြားခဲ့တာပါ။မွန်အမျိုးသားနှင့်အခမ်းအနားကိုရန်ကုန်တိုင်းဒေသကြီးဝန်ကြီးချုပ်ဦးဖြိုးမင်းသိန်းနဲ့အစိုးရအဖွဲ့ဝင်ဝန်ကြီးတို့တက်ရောက်ခဲ့ပါတယ
်။အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါ။တရုတ်နိုင်ငံဝူဟန်မြို့မှာစတင်ဖြစ်ပွားခဲ့တဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်ရောဂါကြောင့်ရှမ်းနဲ့တရုတ်နယ်စပ်ဂိတ်တွေမှာတရရဲ့ဝင်ပိတ်မထားပေမဲ့ကျန်းမာရေးဝန်ထမ်းတွေကနေတင်းကျပ်စွာစောင့်ကြည့်နေပြီးတော့လူအဝင်ထွက်တွေကိုလည်းစစ်ဆေးမှုတွေပြုလုပ်နေပါတယ်။အကြောင်းစုံကိုတော့နမ်ဟုံကနေစူးစီးတင်ဆက်ပေးထားပါတယ်
။မြန်မာတနိုင်ငံလုံးအတိုင်းအတာအနေနဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရတယ်လို့တန်တရားရှိသူလူနာ22ဦးရှိကြောင်းကျန်းမာရေးဌာနကကြေညာထားပြီးတော့ရှမ်းပြည်မှာတော့တန်တရားရှိသူ6ဦးရှိတယ်လို့
ရှမ်းပြည်နယ်ကုသရေးနယ်ပြည်သူ့ကျန်းမာရေးဦးစီးဌာနမှဒေါက်တာနေဤဖြူကပြောပါရယ်
အခုဒီရှမ်းတောင်အနေနဲ့ဆိုလို့ရှိရင်တော့လေအဲဒီဆက်ဆံကျိုးစည်းရုံမှာတန်းရင်လာနေပြီးတော့မှတမရလနာတူပေါ့နော်ရှိတယ်စီရင်တယ်နေရဲ့နောက်ပြီးတော့မှမောင်မေစည်းရုံမှာတမရလနာလေးဦးရှိပါတယ်လက်သက်တလို့တော့အဲဒီရှမ်းမြောက်မှာတော့နမ်ကျူကနေတော့တက်ခွေအထိစောင့်နေတဲ့လူနာတယောက်ရှိတယ်တမရလနာပေါ့နော်လက်တလို့ကတော့အဲ့လာပဲစုစုပေါင်း6ယောက်ပဲရှိမှာပေါ့
ကိုရိုနာဗိုင်းရပ်စ်ပြန့်နှံ့ရေးကိုကာကွယ်တားဆီးနိုင်ရေးအတွက်လူစုလူဝေးနေရာကိုမသွားဖို့နှာခေါင်းစည်းတွေတတ်ထားကြဖို့နဲ့လက်ကိုမကြခနာစေးကြောဖို့အတွက်လဲကျမရေးဌာနကတတိပေးထားပါတယ်လက်ရှိမှာနေဆက်ဂိတ်တွေဟာတရားဝင်ပိတ်ထားတာမျိုးမရှိသေးတော့ဂိတ်အဝင်ထွက်လူတွေကိုကျမရေးဌာနကနေစောင့်ကြည့်စစ်ဆေးပေးနေတယ်လို့ဒေါက်တာနင်းဤဖြူကပြောပါတယ်
ကျမတို့ကလေဟိုလောနဲ့လည်းဆက်နေတယ်တရုတ်နဲ့လည်းဆက်နေတာပေါ့နော
်
ပြီးတော့မှရှမ်းရှိမှာကကျမတို့ဂိတ်အရှိကရှိတယ်ရှမ်းမြောက်မှာကဂိတ်15ဂိတ်ရှိတယ်အဲ့ဒီကိစ္စကတခုကနေရောမိတိုင်းမိတိုင်းသမားဒီတဲကိုဝင်လာတဲ့သူက3000လောက်ရှိတာပေါ့နော
်
အဲ့ဒါကိုကျမတို့ရဲ့ဒီပြည်သူ့ကျန်းမာရေးဝန်ထမ်းတွေကိုသူတည်မိတိုင်းချထားတယ
်ဒါကြောင့်ဖေဖော်ဝါရီ9ရက်နေ့ကရွှေလင်းမြဝမ်းမှာကျင်းပဖို့စီစဉ်ထားတဲ့83နှစ်မြောက်ရှာအမျိုးသားနေ့ခမ်းနားအစီအစဉ်အားလုံးဖျက်သိမ်းလိုက်ရတယ်လို့မူဆယ်မြွတ်နယ်ပွဲကျင်းပရေးကော်မတီဝင်ဆိုင်းမြတ်အောင်ကပြောပါတယ
်ကျွန်တော်ရှာအမျိုးသားနေ့ပွဲမကျင်းပရတဲ့အကြောင်းရင်းကတော့တုတ်ပြီးဖြစ်နေတဲ့ဒီကိုရိုနာဗိုင်းရပ်စ်ကြောင့်ပေါ့နော်ပွဲလမ်းတပင်တွေလှုပ်ရင်လည်းအဲလူအများနဲ့အများကြီးလာမယ်ဆိုတော့အဲကြောင့်မို့မကူးဆက်နိုင်ဘူးဆိုတာမပြောနိုင်ဘူးလေအဲဒါကြောင့်မလို့ကျွန်တော်လည်းကြိုတင်ကာကွယ်မှုအနေနဲ့ဆုံးဖြတ်လိုက်တာပါ
အလားတူနဲ့စစီပွဲမျိုးတစ်ခုဖြစ်တဲ့နှမ်ခမ်းမျိုးမှာလည်းပွဲမကျင်းပခဲ့ပါဘူးလက်ရှိမှာတော့တရုတ်မှာအလုပ်သွားလုပ်ပြီးပြန်လာတဲ့နှမ်တူမျိုးသားကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ခံရတယ်လို့တန်တရာရှိသူလူနာတဦးကိုတော့ဖေဖော်ဝါရီလ17ရက်နေ့ကပဲတန်တရာရှိသူစီးရင်ငံနေအစိုးရကပယ်ဖြတ်ကြောင်းကြေညာလိုက်ပါတယ်ဖေဖော်ဝါရီလ12ရက်နေ့အထိကမ္ဘာပေါ်ကနိုင်ငံကြီး29နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ခံရသူ4000ကျော်ရှိနေပြီးသေဆုံးလူ1100ကျော်ရှိနေပြီဖြစ်ပါတယ်
ဆက်ပြီးတော့ချင်းနှစ်ချင်းခရိယံအဖွဲ့ချုပ်ကနေကြီးမှုကျင်းပမဲ့ချင်းမျိုးသားပုံမူညီညွတ်ငြိမ်းချမ်းရေးဆိုင်ရာဒုတိယအကြိမ်အလို့သဘောတွဲဆုံဆွေးနွေးပွဲကိုချင်းပြည်နယ်အစိုးရအဖွဲ့ကပွဲမိတ်မပေးတာကြောင့်ပွဲပြတ်သွားပါတယ်။ဘာကြောင့်အခုလိုမျိုးကျင်းပခွင့်မပြုရတာပါလဲ။အကြောင်းဆုံးကိုတော့ကိုရော့ဘတ်ကစုစည်းထားပြီးတော့နိုင်ကိုအိမ်ကတင်ဆက်ပေးပါမယ်ရှင
်။ချင်းမျိုးသားပုံမူညီညွတ်ငြိမ်းချမ်းရေးဆိုင်ရာဒုတိယအကြိမ်အလို့သဘောတွဲဆုံဆွေးနွေးပွဲကိုချင်းပြည်နယ်မင်းသားမြို့မှာဇန်နဝါရီလ29ရက်နေ့ကနေ30ရက်နေ့အထိနှစ်ရက်တာကျင်းပပြုလုပ်ဖို့စီစဉ်ခဲ့ပေမဲ့လည်းချင်းမျိုးရသားဦးစီရင်အပ်ကုစလဲတွေပါဝင်တက်ရောက်မှာဖြစ်တဲ့အတွက်ချင်းပြည်နယ်အစိုးရအဖွဲ့ကဖွေးဖွေးချက်မပေးနိုင်လို့ပွဲပြဲသွားရတာလို့ချင်းနေချင်းခရိယံဖွဲ့ချုပ်သူတွေတွင်းမှုတိတ်ခါတော်ရဆရာတော်တောက်တာလောဟာလင်းကပြောပါဗျာ။ပထမက
တော့ CNF ပါလို့ရှိရင်ကွန်မတီဘူးလို့ပြောတဲ့ချက်တော့ CNF မပါဘူး။ CNF ဖြစ်စီရဲ့ဖွေးဖွေးချက်မရှိရင် CNF ပါရင်ကွန်မတီနိုင်ဘူးလို့ပြောတဲ့ချက် CNF ကိုလည်းကျွန်တော်ပြောထားတယ်အဲ့တော့ဖြစ်စီရဲ့ကွန်ပျူတာမရှိသေးတဲ့မရခင်ဗျားတို့မရသေးတဲ့ကြောင့်မတက်ရဘူးလို့ပြောတယ်သူတို့လည်းမတက်ဘူးလို့ပြောတယ်ဒီနေ့ဒီမှာကန်ခွဲရေးကော်မတီဒီမှာလည်းပဲသူတို့တက်မှာမဟုတ်ဘူးဘာဖြစ်လို့လဲဆိုတော့ NRC ရဲ့ကွန်ပျူတာမရှိသေးတဲ့တက်မှာမဟုတ်တဲ့ကြောင့်ကျွန်တော်ပြတ်ပြတ်ထိုးတယ် DNS က NRC မှာကွန်ပျူတာပြင်ပြဆဲဆောင်ရွက်ဆဲဖြစ်တဲ့ကြောင့်ဒီတွေ့ဆုံပွဲကိုကွန်မတီဘူးဆိုပြီးတော့ဒီနေ့ကိုတက်ချက်ဒီဝင်ကျုံကိုတက်ချက်တယ်လို့ပြောတယ်
အဲ့ဒီဆွေးနွေးပွဲမှာချင်းမျိုးရသားဦးကိုဆက်လက်ပြီးပါဝင်တက်ရောက်မှာမဟုတ်ကြောင်းဂတိဝန်ခံချက်ထိုးပြီးပြန်လည်တင်ပြခဲ့ပေမဲ့လည်းတွေ့ဆုံဆွေးနွေးပွဲကျင်းပမဲ့တရက်လိုဇန်နဝါရီလ28နေ့စွဲနဲ့ချင်းပြည်နယ်ဆွေရဖွဲ့ကူစားမင်းတပ်မျိုးစီမံကန့်ကွက်မှုကော်မတီဥက္ကဋ္ဌဦးစိုးလွင်ကချင်းနေချင်းခရိယံဖွဲ့ချုပ်ထံ NRPC ကနေခုပြုချက်မပေးသေးတဲ့အတွက်ခွင့်မပြုနိုင်ဘူးလို့အကြောင်းပြန်ခဲ့ပါတယ်CNF ကတနင်္ဂနွေလုံးပြည်ကတက်ကမှုရစရည်သဘောတူစာချုပ် NCA လက်မှတ်ရေးသူသားတဲ့အဖွဲ့ဖြစ်တဲ့အညီတနင်္ဂနွေလုံးမှာလှုပ်လှက်စွာသွားလာခွင့်ရှိတယ်လို့လူသူနဲ့လည်းလှုပ်လှက်စွာတွေ့ဆုံခွင့်ရှိပြီးငင်းချမ်းရေးတည်ဆောက်မှုကာလမှာ CNF ကိုဘေးထုတ်ထားတာဟာလုံးဝမလုပ်သင့်ဘူးလို့ချင်းမျိုးရတာဦး CNF နဲ့သန္တလန်မျိုးဆက်ဆံရေးယုံတာဝန်ခံပူရာနေကပြောပါတယ်
ဒီချေတီဆောင်ရကာလမှာအခုလိုပြောလက်တွဲလောက်ဆောင်တာမျိုးမဟုတ်သေးနဲ့ဆယ်တော့ကိုပြေးပြေးချောင်းထူထားတာမျိုးလောက်တာတော့တော့မဖြစ်ခြင်းနဲ့တော့ရသူကျွန်တော်ကတော့ယူဆတယ်
ဒီကိစ္စနဲ့ပတ်သက်ပြီးတော့ချင်းပြည်နယ်ဆိုရဖွဲ့ပြောခွင့်ရပုဂ္ဂိုလ်စီပင်ဝန်ကြီးဦးစိုးထက်ကတော့အခုလိုတုတ်ပြန်ပြောဆိုပါတယ
်။အစိုးရကခွင့်မပြုတာမဟုတ်ဘူး။အညာဒီတိုင်းသားမြတ်အယူဆကနည်းနည်းလွဲနေတယ်။သူကဟိုပါသာရေးပေါ့နော်ကျွန်တော်ခရီးအမရှင်အတင်းတော့ပေါ့ဒီလိုမဲ့အခမ်းအနားဆိုပြီးတော့အဲ့လိုမျိုးကြီးတင်တယ်တင်တော့အဲ့ဒီမှာ တယောက်မှတ်တယ်မှန်တယ်ဆီယံနဲ့တစ်ချောက်တက်မယ်ဆိုအဲ့လိုလေးပါဆိုဆီယံနဲ့အခါမှတက်ပြီးတော့ဒီလိုဆွနေမယ်ဆိုရင်ဒီနေ့ဆိုတော့ခုပြည့်ပြီးလို့မရပဲနဲ့ NPC ကိုတင်ရတယ် NPC ကိုတင်တဲ့ကြောင့် NPC ကနေပဲဘုရှိတိခွင့်မပြု
ချင်းနေချင်းခရိယံဖွဲ့ချုပ်ရဲ့ဥဆောင်မှုနဲ့ပရမကျင့်ချင်းညီညွတ်ရေးဆွေးနွေးပွဲကိုပြီးခဲ့တဲ့2019ခုနှစ်ဇန်နဝါရီလ18ရက်နေ့ကနေ17ရက်နေ့အထိဖလန်းမြို့မှာပြည်내ဆိုရဖွဲ့ရဲ့ခွင့်ပြုမိန့်နဲ့ကျင်းပခဲ့ပြီးတော့ဒီဆွေးနွေးပွဲမှာတော့ CNS ကိုယ်စားလှယ်တွေလည်းပါဝင်တက်ရောက်ခဲ့ကြပါတယ်
ခုဆက်ပြီးသတင်းကျဉ်းချုပ်ကိုနားဆင်ကြရမှာပါရှင်။ရခိုင်ပြည်နယ်ကြောက်တော်မြို့နယ်အတွင်းလက်နက်ကြီးကြီးကြရောက်ပောက်ကွဲခဲ့လို့ဒေသခံအများအပြားထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။ရှမ်းပြည်နယ်တောင်ပိုင်းပင်လုံမြို့မှာကျင်းပတဲ့83ကြိမ်မြောက်ပြည်ထောင်စုနှစ်ခန်းနာကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်တက်ရောက်ခဲ့ပါတယ်
။တရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်ကျမကအမီလာ
တိုင်းရင်းသတင်းလွှာကဏ္ဍကိုမနေ့ပိုင်းတောက်ကြနေ့မနေ့ပိုင်းအစီအစဉ်မှာလည်းနောက်တစ်ချိန်နှာစင်နိုင်ပါတယ်ရှင်အခုလာမယ့်စနေညတိုင်းရိုက်လေးလိုင်းဆွေးနွေးကအစီအစဉ်ကိုဖိတ်ခေါ်ပြရစီရှင်
ချင်းပြည်နယ်ဘလောမြို့နယ်နဲ့ရခိုင်ပြည်နယ်နောက်ပိုင်းဒေသတွေမှာတိုက်ပွဲတွေဖြစ်နေတာရော့မသွားတဲ့အပြင်ပိုးပြီးပြင်းထန်လာနေတဲ့သတင်းတွေသိထားရပါတယ်ဒီတိုက်ပွဲတွေရော့သွားနိုင်ခြင်းအလားအလာရှိသေးတယ်လို့ကျွန်တော်တို့သောတာရှင်တွေမြင်မိကြပါသလားအဲ့လိုတိုက်ပွဲတွေရော့သွားအောင်ဘယ်လိုလှုပ်ဆောင်နိုင်မယ်လို့ရောယူဆပါသလဲတိုက်ပွဲတွေရပ်ဖို့သက်ဆိုင်ရာအဖွဲ့အစည်းတွေနဲ့ခေါင်းဆောင်တွေကိုဘယ်လိုများပန်ကြားကြပါသလဲစသဖြင့်ဖြင့်အခုလာမယ့်စနေညဒိုင်းရိုက်လီလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီစီစဉ်မှာတိုက်ရိုက်ပါဝင်ဆွေးနွေးကျင်နေဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါကိုဆွေးနွေးကျင်တာကိုစာနယ်ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ်ပို့ထားလို့ရတယ်လို့ VOA Facebook မှာလည်းမှတ်ချက်ပေးဆွေးနွေးလို့ရပါတယ်တင်လျော်တဲ့ဆွေးနွေးချက်တွေကိုကောင်းလို့ထုတ်လွှင့်ပေးမှာဖြစ်ပါတယ် VOA ရဲ့ဖုန်းနံပါတ်က0923923154 email လိပ်စာက burmese@voanews.com ဖြစ်ပြီး Facebook က VOA Burmese News ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
လာမယ့်စနေညတိုက်ရိုက်လေးလိုက်မှာပါမကွင်းဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါရစေရှင်။အခုထုတ်လွှင့်ပေးနေတဲ့ည9နာရီကနေ10နာရီအထိအစီအစဉ်အစဆုံးကိုအတန်လွှင့်ချိန်ပြီးပြီးချင်းည10နာရီကနေ17နာရီအထိလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335တို့ကနေနားဆင်နိုင်ကြပါရစေရှင်။အခု VOA ရဲ့ကြာသပတေးနေ့ညပိုင်းထိတ်တန့်ရောက်နေတဲ့သတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကတလှည့်ပြောပြပေးပါဦးမရှင်
။ကိုရိုနာဗိုင်းရပ်စ်ပိုးစတင်ဖြစ်ပေါ်တဲ့ရုပ်နိုင်ငံဟူပေပြည်နယ်မှာဒီဗိုင်းရပ်စ်ပိုးကြောင့်သေဆုံးသူနောက်ထပ်254ယောက်တိုးလာပြီးတော့အခုဆိုရင်စုစုပေါင်းသေဆုံးသူ1389ယောက်ရှိသွားပါပြီ။ဒါ့အပြင်ဗိုင်းရပ်စ်ပိုးကူးစက်သူအရေအတွက်ဟာလည်းပဲဒီရုပ်နိုင်ငံတွင်းမှာ6000နီးပါးရှိသွားပြီဖြစ်ပါတယ်။ဒီဗိုင်းရပ်စ်ပိုးကူးစက်ပြန့်နှံ့တာမှာကိုဆိုရင်လည်းဆိုရင်တော့ကြောင့်အာရှနိုင်ငံတချို့ကကန်းကောက်ခွင့်မပြုဘဲကန်းကောက်ခွင့်မပြုတဲ့ဇင်ကန်တင်မောကြီးကိုကမ္ဘောဒီးယားနိုင်ငံကကမ်းလွန်မှာကြောက်ချောက်ခွင့်ပြုခဲ့ပါတယ်ဝက်စတဒမ်ဇင်ကန်တင်မောကြီးဘော်ကခီးတဲ့နဲ့ဝန်ထမ်း2000ကျော်မှာနာမကျန်းဖြစ်နေသူတယောက်မှမရှိပေမဲ့သူတို့အားလုံးကိုပိုးကူးဆက်မှုရှိမရှိစေမှာပါအဲ့ဒီတင်မောကိုထိုင်းနိုင်ငံကကန်းကောက်ခွင့်မပြုခဲ့ပေမဲ့ Seaborn Ovation ဆိုတဲ့နောက်ထပ်အပျော်စီးတင်မောကြီးကိုတော့ထိုင်းနိုင်ငံတောင်ပိုင်းဖူးခက်အပန်းဖြေကျွန်းမှာဒီကနေ့ကန်းကောက်ခွင့်ပြုခဲ့ပါတယ်အမေရိကန်သမ္မတဒေါ်နယ်ထရမ့်အနေနဲ့ကွန်ဂရက်လွှတ်တော်ရဲ့ဒီဘူးချက်မပါဘဲအီရန်အပေါ်စီရေးရတိုက်ခိုက်မှုတွေမလုပ်နိုင်အောင်ဟန့်တားမဲ့စုမချက်တရက်ကိုထပ်လွှတ်တော်မှဒီကနေ့မဲခွဲဆုံးဖြတ်ဖို့ရှိပါတယ်။ဒီစုမချက်ဒီဘူးနိုင်ဖို့ထောက်ခံမဲ့အလုံလောက်ရမယ်လို့မျှော်လင့်ရပေမဲ့သမ္မတထရမ့်ဘက်ကဗီဒူအာနာသုံးပယ်ချရင်တော့အတီးဖြစ်လာမှာမဟုတ်ပါဘူး။သမ္မတထရမ့်ကတော့ဒီမိုကရက်မတ်တွေဟာရီပူဘလီကန်ပါတီကိုအရှက်ရအောင်ဒီဥပဒေကြမ်းဒီဘူးနိုင်ရေးတမင်လှုပ်ဆောင်နေတယ်လို့သူ့ရဲ့ Twitter စာမျက်နှာပေါ်မှာရေးပါတယ်။ဒီဆိုမချက်ကိုတည်သွင်းတဲ့ဗာဂျီးနီးယားပြည်နယ်ဒီမိုကရက်ထက်လွှတ်တော်မှတင်ကိန်းကတော့ဘယ်သူ့ကိုမှထိခိုက်အောင်မလုပ်တော့မဟုတ်ဘူးလို့ပြောပါတယ်။တရုတ်ဆိုရရဲ့တင်းကျပ်တဲ့ဥချိုရီပေါ်ပြီးခဲ့တဲ့နှစ်ကကန့်ကွက်ဆန္ဒပြပွဲကြီးတွေဖြစ်ခဲ့တဲ့ဟောင်ကောင်ကျွန်းရေးရာဂိုင်းတွယ်ဆောင်ရွက်တဲ့တရုတ်ဆိုရဌာနအကြီးအကဲကိုအစားထိုးခံထားလိုက်ပါတယ်။ဟောင်ကောင်ရေးရာယုံအကြီးအကဲဖြစ်ရှောင်ဘောင်လုံးကိုခံထားလိုက်တဲ့အကြောင်းတရုတ်ဆိုရရဲ့ဒီနေ့ထုတ်ပြန်ချက်တက်မှာဖော်ပြထားပါတယ်ခင်ဗျာ။
ကြာသပတေးနေ့ညပဲထိတ်တန့်ရောက်နေတဲ့ဒေတာရင်းနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းပြောပြပေးသွားတာပါရှင်။အခုညစီစဉ်ထုတ်လုပ်ရေးမှုကကိုရန်တိုင်းဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့ Dexter Windirat ဖြစ်ပါတယ်။မနေ့ဖန်တောက်ကြနေ့မနေ့ဖက်အစီအစဉ်တွေကိုလိုင်းဒိုမီတာ32 40 48ဒုတိယနိုင်ဝက်မှာလိုင်းလက်မီတာ190တို့ကနေပြီးတော့တိုက်ရိုက်ဖန်ယူနိုင်နိုင်ကြပါတယ်။ VOA သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ။ VOA ကိုအားပေးနိုင်ခဲ့ကြတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.